Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနက်ပိုင်း6:00ကနေ9:00အထိ VOA မြန်မာပိုင်းရဲ့စီစဉ်တွေကိုလိုင်းတိုမီတာ24.50နဲ့လိုင်းလမီတာ190အပြင် VOA ရဲ့အင်တာနက်စာမျက်နှာနဲ့ Facebook စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။အမအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုဥတမောင်သားနဲ့ပဲသူပြောပြပေးမှာပါအမေရိကန်ကာကွယ်ရေးဝန်ကြီးဟာဒေတာရင်းလုံခြုံရေးကိစ္စအတွက်အာဖရိကဒေတာကိုတွားရောက်နေပါတယ် IS နဲ့ဆက်နွယ်နေသူ28ဦးကိုအီရန်ကမှထောက်လိုင်းရင်းကဖမ်းဆီးလိုက်ပါပြီဝန်ရောက်ကဖြစ်ပွားမှုတွေကဘာမှတိုးလာနေတယ်လို့ WHO ကလည်းသတိပေးပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါဥတမောင်သားဟ
ုတ်ကဲ့ဒေါက်တာမျိုးသားကြီးဒီကနေ့မကြခင်ကြားမယ့်အထဲမှာတော့
လေရနေတော့ဆက်ဖြစ်တာဆေးရတာကိုကဲမာနေတာအခုလက်ဒီကောင်းလေးညာကြီးကိုစစ်ကြောင်းလေးထိုးနေတယ်နောက်ပြီးတော့ဒီ PDF တွေ
ခုကြောင်းရတာကတော့စကိုင်းတိုင်းခြေနေပ
ါကဲနေဝင
်ဒီအကြောင်းကိုကော့တောင်းတိုက်ပွဲသတင်းအပြည့်ဒီမိုကရေစီဆွေးနွေးခန်းမှာတိုင်မီမှာနားဆင်ကြမှာဖြစ်ပါတယ်ဒုတိယပိုင်းနာယူမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားဆက်မြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်တပေါန်သန်းတို့ကပြောပြပါမယ
်ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်ပြည်နယ်ထဲမှာတနင်္လာနေ့ကရုရှားတိုက်တွေရဲ့တိုက်ခတ်မှုကြောင့်လူနှစ်ဦးသေဆုံးသွားပြီးအများအပြားဒဏ်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်။ခါဆန်ပြည်နယ်ဘရစ်လက်မြို့မှာအမျိုးသမီးတူသေဆုံးခဲ့ရတာဖြစ်ပြီးရဲတအုပ်ပါဝင်3ယောက်ဒဏ်ရာရခဲ့တာပါ။လော့ဗ်မြို့မှာတော့ရုရှားတပ်တွေရဲ့လေကြောင်းတိုက်ခတ်မှုကနေအသက်68နှစ်အရွယ်အမျိုးသားတအုပ်သေဆုံးခဲ့ရပါတယ်။ရုရှားနိုင်ငံထဲမှာတော့ခါခ်မြို့ကအစိုးရဆောက်ဦးတစ်ခုမှာယူကရိန်းဒုံးတိုက်ခတ်မှုကြောင့်အဆောက်အဦရဲ့ခေါင်းမိုးပျက်စီးသွားတယ်လို့ဒေတာအုပ်ချုပ်ရေးမှူးရိုမန်စထရာဗိုဗစ်ကပြောပါတယ်ဒီအဆောက်အဦကရုရှားထောက်လှမ်းရေးခါဌာနခွဲဖြစ်တယ်လို့နှစ်နိုင်ငံစလုံးရဲ့သတင်းတွေမှာဖော်ပြနေပါတယ်တေဆုံးတန်ရသူရှိမရှိတော့မသိရသေးပါဘူးတချိန်ထဲမှာပဲရုရှားကနေအတင်းခေါ်ဆောင်တာကိုခံရတဲ့ယူကရိန်းကလေးငယ်ပေါင်း2000နီးပါးတဲ့က400လောက်ပဲယူကရိန်းကိုပြန်ပြီးရောက်လာသေးတယ်လို့ယူကရိန်းသမ္မတကရောအလန်ကဇလန်စကီကအမေရိကန်အထက်လွှင့်ဌာန CBS မင်းမြန်းကမ်းမှာပြောကြားခဲ့ပါတယ်။ယူကရိန်းဟာကောက်နံတွေတင်ပို့တဲ့တင်မော့တွေကိုတိုက်ခိုက်မယ်လို့ရုရှားကလည်းချိန်ချောက်တဲ့ကြားကပဲဒုတိယတုတ်တင်ပို့တဲ့တင်မော့ဟာတနင်္လာနေ့ကတူရကီကိုရောက်သွားပြီဖြစ်ပါတယ်။ယူကရိန်းကောက်နံတွေပါတဲ့ပေါ်လောအလန်တန်အရိုရက်တင်မော့ဟာအီဂျစ်ကိုဥတီသွားနေတာပါ။ရုရှားရန်ကိုရှောင်းနေတဲ့နဲ့ယူကရိန်းကောက်နံတွေကိုနေတို့ဖွံ့ဝင်နိုင်ငံတွေဖြစ်တဲ့ဘူဂေးရီးယားနဲ့ရူမေးနီးယားတို့ထိမ့်ချုပ်ထားတဲ့ရေပိုင်နက်တွေကနေတဆင့်ဖြတ်တန်းမောင်းနေမှုစဉ်းစားနေပါလေ
။မနေ့ကဆန္ဒပြပွဲတွေရဲ့နှစ်ပတ်လည်ဆန္ဒပြပွဲအတော်တွင်တီရာမြို့ကိုပစ်မှတ်ထားအကြမ်းဖက်ပဲအစ္စလာမ်နိုင်ငံတော်အုပ်စု IS အုပ်စုနဲ့ချိတ်ဆက်နေတဲ့လူ28ယောက်ကိုဖမ်းဆီးလိုက်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကတင်းကရင်နေ့ကပြောကြားပါတယ်။ဘာသာရေးကဖမ်းဆီးခဲ့ပြီးရဲလက်မှာကတ်အမျိုးသမီးငယ်မာဆာအာမီနီကွယ်လွန်သွားခဲ့ပြီးတဲ့နောက်အီရန်နိုင်ငံတလောမှာလာပေါင်းများစွာဆန္ဒပြပွဲတွေမနစ်ကဖြစ်ပွားခဲ့ပြီးဒီနှစ်တစ်ပတ်လည်းမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ရမှာအခုဖမ်းဆီးလိုက်သူတွေကအကြမ်းဖက်ဖို့ကြိုးစားလာဖြစ်တယ်လို့အီရန်ထောက်လှမ်းရေးကပြောတာဖြစ်ပါတယ်။သူတို့ဟာ IS အုပ်စုနဲ့ဆက်သွယ်ရှိကြပြီးတချို့ဟာ Syria Jihad လှုပ်ရှားမှုစွန်နီအစိုးရလှုပ်ရှားမှုတွေမှာပါခဲ့သူတွေဖြစ်ကြတယ်လို့တချို့က Afghan Pakistan နဲ့အီရတ်ကကတ်ဒေသတွေမှာလှုပ်ရှားခဲ့ကြသူတွေဖြစ်တယ်လို့ဝန်ကြီးဌာနနဲ့အင်တာနက်စာမျက်နှာမှာရေးထားပါတယ်။သူတို့ကိုဖမ်းဆီးခဲ့ရမှာလုံခြုံရေးတပ်ဖွဲ့ဝင်2ယောက်ဒဏ်ရာရှိခဲ့ကြပြီးဘုံတွေလက်နက်တွေအသေးခံဘုံအင်ဂျီတွေဆက်သွယ်ရေးပစ္စည်းတွေကိုသိမ်းဆီးရမိခဲ့တယ်လို့လည်းဆိုပါတယ်။သူတို့ဟာတီရာမြို့ကလူနေထူထပ်တဲ့နေရာ30မှာတပြိုင်တည်းဖောက်ခွဲမှုအစီအစဉ်ရှိခဲ့ပြီးထောက်လိုင်းကဒီအစီအစဉ်ကိုတားဆီးနိုင်ခဲ့တယ်လို့လည်းဆိုပါတယ်။အဂုလာတုံးကရှာမွတ်စလင်တွေအထွတ်အမြတ်ထားရနေရာကိုတင်းတက်တဲ့တိုက်ခိုက်ခဲ့တဲ့ Target IS အဖွဲ့ဝင်စုတွေကိုအီရန်တရားရုံးကကြာသပတေးနေ့မှာတေထန်ချမှတ်လိုက်ပါတယ်။အီရန်နိုင်ငံမှာရှာမွတ်စလင်ကလူများစုဖြစ်ပြီးလွှမ်းမိုးပါတယ်
။ American ကာကွယ်ဝင်ကြီး Lloyd Austin ဟာတနင်္လာနေ့ကအာဖရိကအရှေ့ပိုင်းကဂျဘူတီနိုင်ငံမှာဂျဘူတီခေါင်းဆောင်တွေအပြင်ဆိုမာလီယာသမ္မတနဲ့ပါတွေ့ဆုံဆွေးနွေးခဲ့ပါတယ်။ American ပြည်တော်စုအနေနဲ့ဂျဘူတီနဲ့ အာဖရိကသမဂ္ဂတပ်တွေနဲ့လက်တွဲပြီးဂျဘူတီအိမ်နီးချင်းဆိုမာလီယာအတွက်ကူညီပံ့ပိုးရတာကိုဂုဏ်ယူကြောင်းနဲ့အခုလိုပံ့ပိုးဆောင်ရွက်မှုဟာအမေရိကန်နဲ့ဂျဘူတီနှစ်နိုင်ငံစလုံးအတွက်ချိန်ချောက်မှုရှိနေတဲ့နေမြကျော်ဖြတ်ဖြစ်ပေါ်တဲ့ပြဿနာအများအပြားကိုဖြေရှင်းရမှာအရေးပါတယ်လို့ကာကွယ်ဝင်ကြီးအော့စတင်ကပြောပါတယ်။ဒေတာရင်အကြမ်းဖက်မှုတွေဆက်ပြီးဖြစ်ပေါ်နေခြင်းပါပဲ။ဝင်ကြီးအော့စတင်ကသူ့ရဲ့ပထမဆုံးအာဖရိကခီးစဉ်ကိုစတင်ခဲ့တာဖြစ်ပါတယ်။ဂျဘူတီမှာအမေရိကန်ရဲ့ပင်မအခြေစိုက်စခန်းလမ်မောနီယာတည်ရှိနေတာဖြစ်ပြီးဒီစခန်းဟာဒေတာရင်လုံခြုံရေးအတွက်အထောက်အကူပေးနေတဲ့အပြင်အစွန်းရောက်တဲ့အကြမ်းဖက်တိုက်ခိုက်မှုပြန်လည်ခြေမုံရမှာအရေးပါတယ်လို့ဝင်ကြီးအော့စတင်ကပြောပါတယ်။ဒီဒေတာတလောမှာအယ်ဂိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်နေတဲ့အယ်ရှာဘတ်စစ်သွေးကြွတွေလှုပ်ရှားနေတာလည်းဖြစ်ပါတယ်။
ပစိဖိတ်ဒေသအတွင်းမှာအမေရိကန်ရှိနေမဲ့ဂရိကဝေတီချောင်းပြတ်တာဖို့တောင်ပစိဖိတ်ပုံတရားတွေကကော့ကျွန်းစုနဲ့နေဦးအကျွန်းနိုင်ငံတွေမှာတန်ယုံအစ်တွေဖွင့်နေမှာကိုအမေရိကန်သမ္မတဘိုင်ဒန်ကတနင်္လာနေ့မှာကြေညာဖို့ရှိပါတယ်။အမေရိကန်နဲ့ပစိဖိတ်ကျွန်းများထိပ်သီးစည်းဝေးကိုနှစ်ရက်ကြာကျင်းပတော့မယ့်အချိန်မှာခုလိုကြေညာဖို့ဖြစ်လာခဲ့တာပါ။တရုတ်နိုင်ငံရဲ့စီအေးစီးပွားရေးကဒေသတွေကြီးထွားလာနေတာပေါ်ကြတဲ့မေးဖြစ်လာတဲ့အတိုင်းသမ္မတဘိုင်ဒန်ဟာပစိဖိတ်ကျွန်းနိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်ဖို့အတွက်အဓိကထားလာပါတယ်။ပစိဖိတ်မုတ်တရားတွေကကျွန်းတွေနဲ့ဆက်ဆံရေးပိုခိုင်မာအောင်လုပ်ပြီးဥဒုယာတိအပြောင်းလဲစီးပွားရေးတိုးတက်မှုနဲ့ရေရှည်တည်နှက်နဲ့ဖွံ့ဖြိုးတိုးတက်မှုအစရှိတဲ့လက်ရှိရင်ဆိုင်နေရတဲ့ကမ္ဘာလုံးဆိုင်ရာစင်ကွန်ချက်တွေကိုဘယ်လိုကင်တွယ်ကြမလဲဆိုတာကိုဒီထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမှာဖြစ်ပါတယ်လို့အင်ဂျီရောပြောရေးဆိုခွင့်ရှိသူကယ်ရင်ယွန်ပီအက်ကပြောကြားလိုက်ပါတယ်။လာမယ့်ဆယ်စုမှာဒီကျွန်းတွေကိုအမေရိကကဒေါ်လာသန်းပေါင်း130အကူအညီပေးဖို့ကတိပြုထားတာပါ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ5.24 kHz 11.13 5.40 kHz 8.13 5.51 kHz 5.85 နဲ့5.90 kHz 1.505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကမ္ဘာတလောမှာကာလဝမ်းရောဂါဖြစ်ပွားမှုတွေတိုးလာနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအဖွဲ့မှတ်တမ်းတွေအရမနစ်ကကာလဝမ်းရောဂါဖြစ်ပွားသူဟာအရင်တစ်နှစ် 2021 ကတည်းကနှစ်ဆတိုးလာတာတွေ့ရတာပါ။ရောဂါဖြစ်ပွားတဲ့နိုင်ငံကလည်း2022မှာ25ရာခိုင်နှုန်းတိုးလာတာဖြစ်ပြီး2021ခုနှစ်တုန်းက35နိုင်ငံမှာဖြစ်ပွားနေရကနေ2022မှာတော့44နိုင်ငံမှာဖြစ်ပွားတာကိုတွေ့လာပါတယ်။အမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကဒီကာလဝမ်းရောဂါကိုအသက်သေဆုံးတဲ့အထိအန္တရာယ်ပေးနိုင်တဲ့ရောဂါဖြစ်နေတတ်မှတ်ထားတာဖြစ်ပြီးဒီရောဂါဟာမတန့်ရှင်းတဲ့အစားအစာနဲ့ရေတွေကနေတဆင့်ပြန့်နှံ့ကူးစက်နိုင်တယ်လို့သတိပေးထားပါတယ်။ဝမ်းရောဂါရဲ့ bacteria ပိုးဟာလူကနေတဆင့်ကူးစက်နိုင်တာဖြစ်ပြီးတောက်သုံးတဲ့ရေဒါမှမဟုတ်အစားအသောက်ပြင်ဆင်တာစိုက်ပျိုးတာအတွက်သုံးရေကနေတဆင့်ပြန့်သွားပြီးတော့ကူးစက်နိုင်တာပါ။တောက်သုံးရေကိုဖြန့်ဖြူးတဲ့စနစ်တဲ့ကိုဝမ်းရောဂါဖြစ်ပေါ်နေသူတွေမစင်ကပိုးတွေပြန့်နှံ့ကူးစက်တာမျိုးကိုလည်းတွေ့နိုင်ပါတယ်။ဝမ်းရောဂါအတွက်နှစ်ကြိမ်ထိုးရတဲ့ကာကွယ်ဆေးတော့ရှိပါတယ်။ဒါပေမဲ့ ICG နိုင်ငံတကာပူးပေါင်းဆောင်ရွက်အဖွဲ့ကမနေ့ကအောက်တိုဘာလကစပြီးအရေးပေါ်ဝမ်းကာကွယ်ဆေးကိုတစ်ကြိမ်ပဲထိုးရတော့တဲ့ဆေးဖြစ်အောင်လုပ်ပေးနိုင်ခဲ့ပါတယ်။မနေ့ကကာလဝမ်းရောဂါအကြီးကျယ်ကူးစက်ပြန့်နှံ့ခဲ့ပြီးတော့အာဖဂန်နစ္စတန်၊ကင်မရွန်၊ကွန်ဂို၊မာလာဝီ၊နိုင်ဂျီးရီးယား၊ဆိုမာလီနဲ့ဆီးရီးယား9နိုင်ငံမှာဒီရောဂါကြောင့်သေဆုံးသူက1000ကျော်ရှိခဲ့တယ်လို့ WHO ကပြောပါတယ်။ဒီနှစ်မှာလည်းဝမ်းရောဂါကူးစက်မှုတွေတိုးလာနေတာဖြစ်ပြီးအခုဆိုနိုင်ငံပေါင်း24နိုင်ငံမှာတွေ့နေရပြီးတော့တချို့နိုင်ငံတွေမှာတော့အခြေအနေဟာတိတ်ကိုဆိုးနေတယ်လို့ WHO ကပြောပါတယ
်။တရုတ်နိုင်ငံတောင်ပိုင်းမှာကြောက်မီးသွေးမိုင်းမီးလောင်တာကြောင့်လူ၁၆ဟောတနင်္ဂနွေနေ့ကတိတ်ဆုံသွားခဲ့ကြတယ်လို့ဒေသကတာဝန်ရှိသူတွေကပြောပါတယ်။ကွေကျိုးပြည်နယ်ဘာကူယမ်ကရှမ်းချောင်ချုကြောင်မီးသွေးတွင်မှမီးလောင်ခဲ့တာဖြစ်ပါတယ်။ကွန်ဗီယာကပတ်ကမီးလောင်ပြီးတဲ့နောက်လူတွေပိတ်မိသွားခဲ့တာဖြစ်ပါတယ်လို့ပန်ချိုးမြို့အစိုးရကကလအူးစစ်ဆေးချက်အရတွေ့ရှိချက်ကိုလူမှုမီဒီယာမှာသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံဟာဖာလုံအိမ်တန်းငွေကိုကမ္ဘာမှာအများဆုံးထုတ်လုပ်နေတဲ့နိုင်ငံဖြစ်ပါတယ်။နေအောင်နဲ့လေစွန့်ရင်အသုံးပြူတာကိုကြီးကြီးမားမားတိုးချက်နေပြီဖြစ်ပေမဲ့လက်စစ်အတွက်လည်းကြောက်မီးသွေးပေါ်မှာမိခိုနေရဆဲဖြစ်ပါတယ်။မိုင်းလုံငန်းဆိုင်ရာဝန်ကြီးဌာနကအလုပ်သမားတွေရဲ့လုံခြုံမှုကိုမကြမီနှစ်တွေအတွင်းကတိုးတက်အောင်လှုပ်ဆောင်ခဲ့ပေမဲ့လူသေးပြောက်ကဆက်လက်ရှိနေဆဲဖြစ်ပါတယ်။ တင်းလာနေမနေ့ခေတ်နောက်ဆုံးအထိတ်တန်းရောက်သတင်းတွေကိုဒေါက်ခင်မျိုးသက်တဲ့သူကြီးညာပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါကိုစပြီးတင်ဆက်ချင်ပါတယ်စကိုင်းတိုက်ဘက်ကိုမသွားခင်မှာတင်းလာဤဘက်ကသတင်းနဲ့စချင်ပါတယ်ထိုင်းမြန်မာနယ်စပ်တင်းလာဤတိုင်းကော့တောင်းမြို့နယ်ကကြေးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံကော့တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်အင်းကြီးချင်းထိုင်းနိုင်ငံရန်ကုန်ခရိုင်ထဲမှာထွက်ပြေးလာတဲ့သူဒီအပိုင်းတွေ400နီးပါးထိရှိလာတယ်လို့ကော့တောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသခံအယောက်30လောက်ကိုဗဇာခံအဖြစ်နဲ့ဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းပြောကြပါတယ်ဒီအကြောင်းတွေကိုထိုင်းခြေဆိုင် VOA မြန်မာသတင်းတော်မအေးမကအခုလိုသတင်းပေးပို့ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြအောင်ပါ
ထိုင်းမြန်မာနယ်စပ်တနင်္လာနေ့တိုင်းကော့တောင်းမြို့နယ်အတွင်းမှာရှိတဲ့မလီဝမ်းကျေးရွာနဲ့ခမောက်ကြီးချောင်းဝါတို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားဒီအပိုင်းတိုက်ပွဲတွေပြင်းထန်နေတာပါစက်တင်ဘာလ19ရက်နေ့ကစီယုံချန်နယ်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကဝင်ရောက်ချိန်အတွင်းပြည်သူ့ကာကွယ်ရေးအဖွဲ့တွေထောင်ထားတဲ့မိုင်းတွေနိမိယာကနေနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲတွေအတွင်းအရက်သားတဦးသေဆုံးခဲ့ရတယ်လို့ဘေးလွတ်ရာအင်းနီနာချင်းထိုင်းနိုင်ငံဗချမ်းကိုထွက်ပြေးတိမ်းရှောင်လာသူတွေဟာလည်းဒီအပိုင်းတွင်400လောက်ရှိပြီဆိုပြီးကော့တောင်းပြည်သူ့ကာကွယ်ရေးအဖွဲ့ပါကဖတာဝန်ရှိသူတို့ကပြောပါတယ်
။ထိုင်းကလည်းဒုက္ခတဲ့အပေါ်တော့400မိလို့ရှိတယ်ကြ။မင်းဒီဝမ်ကြေးရမှာကြီးတဲ့ဒီဥပ္ပခံနဲ့မှလုံးလုံးနေတဲ့ဒီလူရှိမယ်။ကျွန်တော်တို့ခမောက်ကြီးကြီးကခမောက်ကြီးမျိုးဟိုချောင်းဝကြီးကကျေးရသားတွေပေါ့နော်ကျေးရသားတွေအကုန်လုံးကြီးအကုန်လုံးကြီးသားပေါ့နော်ရှင်မဲတော့ဒီ၆ဝကျေးရရဲ့ဒီအင်ဂျင်ဆန်မှာလုံးလုံးကြီးရဲ့ပြည်တွေရှိရဲ့နောက်ဒီခမောက်ငယ်ကြီးကမာနေတဲ့ပြည်တွေရှိတော့အဲတိုက်ပွဲဖြစ်တဲ့ဒီသားတကြောနောက်အဓိကတော့ဒီခမောက်တော့ဖြစ်တာမဟုတ်ဘူးတိုက်ပွဲကဒီကျွန်တော်တို့မိတိဝံကျေးရရဲ့ကျေးရအုပ်စုတဲ့ရဲ့ဒီပေါ့နော်ဟိုတော်တဲ့တနေရာမှာဖြစ်တာပေါ့တိုက်ပွဲဖြစ်တာဒါနဲ့ကျေးရသားတွေကကျတော့အဲဘယ်လိုလဲစစ်ကောင်စီကလက်နက်ကြီးနဲ့တောက်ဆောင်ဖြစ်တဲ့အဲနောက်ပြီးတော့အကြကြဲဆိုရင်စက်တီယံတွေမှာသူတို့ပြန်နေအချိန်မှာလက်နက်ကြီးပြည့်တဲ့အချိန်မှာဒီလိုရပူဟို message ရနေတာထွက်ပြီးကြတော့
ကော့တောင်းမြို့နယ်တွင်ကျေးရွာတချို့မှာစစ်ကောင်စီတပ်ဖွဲ့တွေကစစ်ကြောင်းတွေခွဲပြီးဝင်ရောက်လာနေတယ်လို့နှစ်ဖက်ပစ်ခတ်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေဖမ်းဆီးမှုတွေကြောင့်ဒေသခံတွေဟာထိုင်းဘက်ကိုထွက်ပြေးနေရတယ်လို့21ရက်နေ့ကတော့လူ30လောက်ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့လည်းပြောပါတယ
်ဒီသားကဒီလူတော်ပွဲခွဲနဲ့အဲဘလို့တိုက်ပွဲဖြစ်တယ်ဖြစ်ပြီးတော့အဲဒီနောက်ပိုင်းမှာဘလို့21ရက်နေ့မှာ21ရက်နေ့မှာဘလို့ပြန်တော့ပြန်ဆုတ်တာပေါ့ပြန်ဆုတ်တဲ့ချိန်မှာဒီဒေတာခံတွေသူကဖမ်းခေါ်သွားတာပေါ့လေနောက်ပတိုင်းဒီသားပတိုင်းနေမှာခေါ်သွားတာပေါ့
ပြီးခဲ့တဲ့ဩဂုတ်လအတွင်းကလည်းကော့တောင်းမြို့နယ်မလီဝမ်ကျေးရွာဘက်မှာစစ်ကောင်စီတပ်တွေဝင်ရောက်လာတာကြောင့်ရောနှစ်ဖက်တိုက်ပွဲတွေကြောင့်ပါဒေသခံတရာကျော်လောက်ထိုင်းနိုင်ငံဘက်ရန်နောင်းခရိုင်ထဲကိုထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်ရှင်
။မယေးမှာတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးစကိုင်းတိုင်းခြေနေကိုတင်ပြခြင်းပါလေ။စကိုင်းတိုင်းမြို့မှုမျိုးနဲ့မြောင်မျိုးနယ်ကြားကခြေရတော်ကျေးရွာနီးမှာကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရသာစုစုပေါင်း25ဦးကတပ်ဖြတ်ခံရတယ်လို့သိရပါတယ်။ပလဲမျိုးနယ်မှာလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေရဲ့စစ်ရေးကတင်းမာနေကြပါတယ်။စကိုင်းတိုင်းနဲ့ကအခြေအနေတွေကိုကိုရဲမော်ကအခုလိုပြောပြထားပါတယ်
။မြောင်မျိုးနယ်သုံးမိုင်ခွဲကွာဝေးတဲ့မြင်းမှုမျိုးနယ်အပိုင်တွေကခြေရတော်ကြီးရအနီးမှာစက်တင်ဘာ23ရက်စနေနေ့အစောပိုင်းကကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားစုစုပေါင်း25ဦးစစ်တပ်ရဲ့ပစ်ခတ်တပ်ဖြတ်တာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီနေရာမှာပိတ်မိနေတဲ့အရက်သားတွေကိုဒေသကာကွယ်ရေးတပ်တွေကကဲထုတ်ဖို့သွားတဲ့နေရာမှာကင်းပုံဝင်နေတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေကပြစ်ခတ်ခဲ့တာဖြစ်ကြောင်းအဲ့ဒီနေရာကနေလွမြောက်လာသူဒေသကာကွယ်ရေးတပ်သားသူကပြောပါတယ
်။20နှစ်မှ9ရောက်ပြီ။အဲတခြားဖွဲ့စည်းတာရေပေါ်ရေပေါ်ပါလေ။အဲဒီလူကတော့အဲဒီမှာတရားမဝင်တော့ပါလိမ့်မယ်။ဒီလူကဲထုတ်နေတာလည်းပြီးတော့အလုပ်ဖြစ်သွားတယ်ကွာ။ဒီလိုအဲ့လိုမျိုးထားဖြစ်တဲ့ဒီမှာကျွန်တော်တို့ဘက်ကလည်းတောက်ဆောင်လိုက်ပြပါလေ။ကျွန်တော်တို့အဲ့မှာကျွန်တော်တို့ကိုလိုက်ပြပြီးကျွန်တော်တို့ကျွန်တော်တို့မှာရှောင်းရနိုင်ရတယ်ဆိုရင်လည်းမရှိဘူး။ဒါနဲ့ကျွန်တော်တို့ဒီလေရွေးခုံရပြီးတော့အဲ့လိုရှောင်းရပါတယ်ခင်ဗျာ။ဒါကြတဲ့ဘက်ကနေပြီးတော့ဂန်းနဲ့ပြီးပြီးတော့တခါတည်းပြီးပြီးတော့လောကလတ်ထောက်လိုက်တယ်။အဲ့ဒီနေရာကဒီလိုအဲ့မှာပြည်သူ့ကိုဥပဒေနေရာကလည်းကျွန်တော်တို့နေမကိုတော့ပြေးလို့မလွယ်ဘူး
။ဒေသတွင်းနေမြေရှင်နေနေတဲ့စစ်တပ်ဟာစစ်ဘေးရှောင်တွေလာရောက်မဲ့လမ်းကိုစောင့်ရင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီး အခုလိုအဆုလက်အပြုံလိုက်တက်ဖြတ်ခံရတာလို့ပြောပါတယ်။လူမြောက်လာသူတွေဟာအခင်းဖြစ်ပွားရနေရအနီးမှရှိတဲ့အင်းတွေကိုခုံချပြီးထွက်ပြေးလူမြောက်လာတာလည်းဖြစ်ပါတယ်။စစ်ကောင်စီလိုလားတဲ့လူမှုမီဒီယာတွေမှာတိတ်ဆုံးသူတချို့ရဲ့ပုံတွေကိုတင်ထားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကလည်း drone နဲ့သူတို့ပြန်လည်တိုက်ခိုက်တဲ့ပုံတွေကိုစက်တင်ဘာ24မှာတင်ထားတာဖြစ်ပါတယ်။စကိုင်းတိုင်းပလဲမြို့နယ်ထဲမှာလည်းစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေဘေးလွတ်ရာရှောင်ပြေးနေကြရပါတယ်။ပလဲမြို့နယ်ထဲတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးပလဲကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့က VOA ကိုအခုလိုပြောပါဗျာ။ခဏလေးရ
ပ်ဖြစ်တာ။ဆော့ဆော့ဆော့ဆော့ဆော့လေးရည်လည်တော့ဆော့ဖြစ်တာ။စီဒါကိုကင်းပါနေတာအခုလက်ဒီကောင်လေးညာကြီးကိုစစ်ကြောင်းတွေထိုးနေတယ်နောက်ပြီးတော့ဒီ PDF တွေရှိရနေရကိုညာဒီမှာကင်းနေဝုန်းဝုန်းဒီကောင်လေးလိုက်ပြနေတယ်စစ်ကြောင်းစထိုးရ16ရက်ဆိုအစထိုင်ကြောင်း16ရက်နေ့စပါဆိုတော့ဒီလေးကို23ရက်ရှိတော့တနေ့ကို၄၅ဝက်တော့ကိုဖြစ်နေ
တိုက်ပွဲကြောင့်ဒေသခံအများအပြားတောတောင်တွေရဲ့ထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပြီးအစားအသောက်အကူအညီတွေလိုအပ်နေတယ်လို့လည်းပြောပါတယ်ခင်ဗျာ
မြင့်မှုမြောင်ပလဲခြေတွေကိုကိုရဲမောင်တင်ပြခဲ့တာပါအခုတော့ဒီမိုကရေစီဆွေးနွေးခန်းကိုတင်ပြချင်ပါတယ်ကုလသမဂ္ဂ Credentials Committee ကနေမြန်မာနိုင်ငံကိုယ်စားလှယ်ကိစ္စဆုံးဖြတ်ဖို့ရွှေ့ဆိုင်းလာခဲ့တာ၃နှစ်ပြည့်လာပြီဖြစ်တဲ့ဒီနေ့မှာအရင်နှစ်တွေကတိုင်းဆက်ပြီးတော့ရွှေ့ဆိုင်းမလားကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုတဝင်းသတ်မှတ်ရေး Credentials Committee ဘက်ကဆုံးဖြတ်ဖို့အချိန်တက်နေပြီလို့မြန်မာဒီမိုကရေစီလှုပ်ရှားသူတွေကဘာကြောင့်တောင်းဆိုနေကြတာပါလဲမြောက်မြုံကမြမအမြဲတမ်းကိုယ်စားလှယ်ရုံးရဲ့နောက်ဆုံးချင်းနေစတာတွေနဲ့ပတ်သက်လို့ NYBC နယူးယောက်မြမအတိုက်ဝင်းကောင်းဆောင်ကိုနေတင်မြင့်ကိုမတ်အင်ဂျင်နိုင်ကဇွန်ကနေဆက်သွယ်မေးမြန်းထားပါတယ
်ကိုနေတင်မြင့်ပထမအောင်ဆုံးမေးချင်တာကအခုနယူးယောက်ဒီကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့ဒီနှစ်ဒီကုလသမဂ္ဂအထွေထွေနီလာခံပေါ့နော်အဲ့ဒီအခုနောက်ဆုံးအခြေအနေရဆိုလို့ရှိရင်မြန်မာနိုင်ငံကိုကိုစားပြုရွေးချယ်မဲ့ဒီအခြေအနေကအခုလက်ရှိမှာဘာတွေတည်ထားလဲရှင
်ကျွန်တော်တို့ပေါ့လေဒီ88ကျင်းသောနီလာခံကိုစက်တင်ဘာလ9ရက်နေ့မှာပေါ့လေစတင်ဖွင့်လှစ်လိုက်တယ်ဖွင့်လှစ်လိုက်ပြီးတော့89ကျင်းသောနီလာခံနဲ့88ကျင်းသောဥစ္စာကိုတွဲပေးရယ်လွှဲပေးတဲ့အချိန်မှာပဲ President တက်ကိုရွေးချယ်တယ်။ရွေးချယ်တဲ့အချိန်မှာပဲ President တက်ကကျွန်တော် Credential Committee ကိုနိုင်ငံကိုသူကိုယ်တိုင်ဖွဲ့ပေးလိုက်တယ်ပေါ့။အဲ့ဒီ process ကတော့အခုကျွန်တော်တို့ပေါ့ဒီတိုင်းကျွန်တော်တို့ပေါ့ဓာတ်နဲ့ချီသွားရမယ်တဘောတော့ရှိတယ်ပေါ့။အဲ့ဒီတဘောရှိတဲ့အတွက်ကျွန်တော်တို့က Credential Committee ကဘယ်လိုဆုံးပြတ်မလဲ။သူတို့ဆုံးပြတ်မဲ့ပုံမှာလည်းကျွန်တော်တို့ကအရန်ကိုနားဆင်တယ်လို့တစ်ဖက်အနေနဲ့လည်းကျွန်တော်တို့ကဒီ Credential Committee ကိုနိုင်ငံပေါ့နော်ကိုနိုင်ငံကိုကျွန်တော်တို့က reach out လုပ်ဖို့လိုအပ်တယ်ဘာကြောင့်လဲဆိုတော့သူတို့ကကျွန်တော်တို့နိုင်ငံအခြေအနေပကတိအခြေအနေတွေ information တွေ current information တွေသိချင်မှသိတယ်အဲ့တော့ကျွန်တော် reach out လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုလည်းကျွန်တော်တို့reach out လုပ်ဖို့လိုအပ်တယ်ဒါမှလည်းသူတို့ပမှန်တကန်သုံးသပ်နိုင်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့ဘသူကိုတရားဝင်ဆက်လက်ထားရှိနိုင်မလဲဆိုအောင်သူတို့ပမှန်တကန်ဆုံးဖြတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါဆိုရင်ဒီအခုကုလသမဂ္ဂအထွေထွေနီလာခံကရွေးချယ်ထားတဲ့ Credential Committee ကဒီမြမအရေးမှာဟိုကိုစားပြုမဲ့သူဘယ်သူလဲဆိုတာကိုသူတို့မဆုံးဖြတ်ရသေးဘူးပေါ့နော
်โอเคမဆုံးဖြတ်သေးပါဘူးကျွန်တော်အခုနောက်ဆုံးအချိန်ထိပေါ့သူတို့ကိုယ်နိုင်ငံတွေးဆတာကိုကျွန်တော်မကြားရသေးပါဘူးမကြားသေးတဲ့အတွက်သူတို့တွေးဆပြီးသွားမှပဲသူတို့ဒါကိုဆုံးဖြတ်နိုင်မယ်လို့ထင်ပါတယ
်โอเคအဲ့တော့ဒီနေ့အတွက်ကုလသမဂ္ဂအထွေထွေနီလာခံကရွေးချယ်လိုက်တဲ့ Credential Committee မှာပါဝင်တဲ့နိုင်ငံတွေကဘယ်နိုင်ငံတွေလဲရှင
်။ Okay ကိုးနိုင်ငံကတော့လေအများစုပြည်တာကကျွန်တော်တို့အမြဲတမ်းသုံးနိုင်ငံပေါ့လေ။ American ရဲ့တရုတ်ရဲ့ Russia ရဲ့ပေါ့။ကျန်တဲ့6နိုင်ငံအတက်ကတော့ Indonesia ပါတယ်။Grenada ပါတယ်။နောက်ပြီးတော့ Nigeria ပါတယ်။ Solomon Island ပါတယ်။ Suriname နဲ့ Togo ဖြစ်တယ်ပေါ့။အဲ6နိုင်ငံနဲ့ဒီအမြဲတမ်းသုံးနိုင်ငံကိုးနိုင်ငံကဒါကိုဆုံးဖြတ်မှာဖြစ်ပါ
ဒီ credential committee ထဲမှာအများတဲ့အဖွဲ့ဝင်၃နိုင်ငံထဲမှာဒီ American တရုတ် Russia ဆိုတော့တရုတ်နဲ့ Russia ကအခုဟိုမြန်မာစစ်ကောင်စီနဲ့အတော်လေးနီးစပ်တဲ့အပိုင်းမှာပေါ့နော်တရုတ်ဆိုလို့ရှိရင်သူတို့ အရင်အားထက်ဆာလို့ရှိရင်အခုဆိုရင်ဒီနှစ်နိုင်ငံဆက်ဆံရေးကိစ္စတွေပေါ့နော်ဟိုမြန်မာနိုင်ငံမှာဒီအွန်လိုင်းရာဇဝတ်မှုတွေကိုနှိမ်နှင်းနေပိုင်းမှာဆိုရင်လည်းစစ်ကောင်စီကတရုတ်စိုးရောက်ခွင့်ပြုပြီးတော့ဒီတရုတ်လုံခြုံရေးတပ်ဖွဲ့တွေဝင်ပြီးတော့ဖမ်းဆီးတာမျိုးပေါ့နော်ဆိုတော့ဒီလိုနှစ်နိုင်ငံဆက်ဆံရေးကတော်တော်လေးကိုနီးကပ်လာတယ်နီးစပ်လာတယ်တစ်ဖက်မှာလည်းဒီတရ ရှင်တဲ့အနေထားတွေလည်းရှိတဲ့ခါကြတော့ဒီနှစ်ဒီမြန်မာနိုင်ငံကိုစားပြုမဲ့ကိစ္စမှာတရုတ်ကသဘောထားပြောင်းလဲလာနိုင်တာရှင့်
တို့ကဒီနှစ်တော့ဒီမှာတော့သူကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိပါတယ်။ခုနပိုလန်မှစီမံကိန်းတို့ကိစ္စတော့တော့အခြားကဏ္ဍတွေရောပေါ့လေ။သူရင်းနှီးမြှုပ်နှံထားတဲ့ကိစ္စတွေမှာတော့အရန်အကျိုးများရှိပါတယ်။ဒါပေမဲ့လည်းသူကဒီ Creature Committee မှာသူကပေါ့ခုနလိုပေါ့ကန့်ကွက်မယ်။သူကကြက်ပြက်ကြက်ရက်လုပ်မယ်ပေါ့လေ။အဲ့လိုပုံစံလုပ်မယ်ဆိုသူရဲ့စွန့်စားစွန့်လွတ်မှုကတော်တော်ကြီးမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့အခုကျွန်တော်တို့သူထိုက်တိုက်တွေ့နေအမေရိကန်နိုင်ငံနဲ့ဆိုရင်အခုကာလမှာတော်တော်ကြီးဟိုသာပေါ့အကြက်တဲတွေဖြစ်နေတယ်တော်တော်ကြီးသူတို့ထိုက်တိုက်ရင်ဆိုင်မှုရှိနေတယ်ဟိုပေါ့ကျွန်တော်တို့အမေရိကန်နိုင်ငံတဲကိုဝင်ရောက်လာတဲ့မိုးပြံပူပြောင်းကြီးပေါ့မိုးပြံပူပေါင်းကြီးကိစ္စကျူးကျော်ဝင်ရောက်လာတဲ့ဆေးရခဲရဆပြီးတော့နောက်ပိုင်းမှာစေးရတင်းမာမှုတွေဖြစ်လာတယ်ထိုင်ဝမ်ရေးကိစ္စမှာလည်းတင်းမာမှုဖြစ်တယ်လို့တောင်တရုတ်ပင်လယ်ကိစ္စမှာတင်းမာမှုဖြစ်တယ်ဒါပြီးအမေရိကန်နိုင်ငံနဲ့ဆက်ဆံတဲ့အခါမှာဆက်ဆံရေးကမချောမွေ့ပဲတင်းမာတဲ့ဥစ္စာတွေဖြစ်လာပြီးတော့နောက်ဆုံးစီးပွားရေးအစသူတို့ပြန်လည်ဆက်ဆံနှိမ့်နှိုင်းမှုကိစ္စတွေစီးရေးရသူတို့ပြန်လည်နှိမ့်နှိုင်းမှုကိစ္စတွေကိုအထူးတန်တဲ့မှတွေလှုပ်ပြီးတော့တွေးဆောင်တာတွေဖြစ်တယ်အဲ့လိုဖြစ်တဲ့အခါမှာကျွန်တော်ပြောချင်တာ comparison လုပ်ကြည့်တဲ့အခါမှာအမေရိကန်နိုင်ငံနဲ့သူဆက်ဆံရေးပြေလည်ဖို့ပေါ့စီးရေးနိုင်ငံရေးပဋိပက္ခအားလုံးအဆင်ပြေဖို့စီးပွားရေးပေါ့လေအဆင်ပြေဖို့တဲ့သူလှုပ်ဆောင်မလားဒို့တိမို့ဗမာနိုင်ငံအကျိုးအတွက်သူက risk ယူပြီးတော့သူလှုပ်ဆောင်မလားလို့တွက်ကြည့်မယ်ဆိုရင်သူကတော့ဒီခိန်ဒီချိန်ဒီကမှာတော့သူကအမေရိကန်နိုင်ငံကိုမျက်ကွယ်ပြုပြီးသူလှုပ်လိုက်မယ်လို့ကျွန်တော်မထင်ဘူးအဲ့အတွက်အနည်းဆုံးတော့ကျွန်တော်တို့ကကျွန်တော်တို့တတ်မှတ်ထားတာကျွန်တော်တို့ဒီဒီမိုဆီအင်အားစုတွေကျွန်တော်တို့တတ်မှတ်ထားတာကတော့အချက်နှစ်ချက်ပဲတစ်ချက်ကတာမကြီးဥကျော်မုတ်ထုတ်ကိုတရားဝင်ခုလသမဂ္ဂအတိမတ်ပြုနံပါတ်နှစ်ချက်ကကဲခုလသမဂ္ဂအဲ့လိုပေါ့အတိမတ်တရားဝင်မပြုနိုင်သေးတဲ့အချိန်ကာလမှာကျွန်တော်အရင်တိုင်းပဲရှိဘုံနေနဲ့ကြားနေတဲ့တာမကြီးဥကျော်မုတ်ထုတ်ကိုဆက်လက်ပြီးတော့ default လုပ်ပြီးတော့ဆက်လက်ထားရှိဖို့ဆိုရဲအဲ့အချက်နှစ်ချက်ပေါ်မှာပဲကျွန်တော်တို့စူးစမ်းလုပ်ကြိုင်ပါတယ
်ခုလသမဂ္ဂမှာကအရင်နှစ်တည်းရအတိုင်းပဲမြန်မာနိုင်ငံနဲ့ပတ်သက်လို့ကိုယ်စားလှယ်ရွေးချယ်တဲ့ဆုံးဖြတ်ချက်ကိုမချပဲဆက်ပြီးတော့ရွှေဆိုင်နေဆိုတဲ့အလားအလာကတခြားဥမာမြန်မာနိုင်ငံနဲ့အလားတူဖြစ်နေတဲ့ဟိုအာဖဂန်နစ္စတန်တို့ဒီကိုယ်စားလှယ်ရွေးချယ်ရေးမှာCredential Committee ဘက်ကဘယ်လိုဆုံးဖြတ်နိုင်တဲ့အလားအလာရှိလဲရှင
်ကျွန်တော်တို့ဒီ Credential Committee ရဲ့တမိုင်းကြောင့်ကြည့်လိုက်မယ်ဆိုရင်over vacancy policy vacancy ထားထားတဲ့ဥစ္စာနိုင်ငံရှိရဲ့နှစ်ဖက်နိုင်ငံလုံးကတင်တဲ့နောက်ခုလုံးကတင်တဲ့ဥစ္စာကိုပတ်လပ်ပြီးတော့ vacancy လုပ်တဲ့ဟိုဒါကျွန်တော်တမိုင်းလေးရှိခဲ့တယ်။ဒါပေမဲ့ဒီနေ့ဒီချိန်ဒီခါမှာစစ်ကြမ်းမဲ့အုပ်စုရဲ့မတရားဥပဒေမဲ့လုပ်ရက်တွေနော်နောက်တစ်ခုကဟိုဒါပေါ့ဟိုလူသားချင်းမျိုးနွယ်စုဥစ္စာတွေနောက်တစ်ခုကပေါ့ဒီပေါ့ဒီစစ်ရာဇဝင်ချုပ်ပေါင်းမှုတဲ့ကိစ္စတွေကကမ္ဘာနိုင်ငံတတိယလည်းတည်နေကြတယ်အာဆီယံသူလည်းကောင်းဥပဒေသူလည်းကောင်းတို့ကမ္ဘာနိုင်ငံတတိယတည်နေတဲ့အချိန်ကာလမှာဒီ Creature Committee ကလည်းဒါတည်လိမ့်မယ်လို့ကျွန်တော်ယုံကြည်တယ
်စစ်ကောင်စီဘက်ကသူတို့ရဲ့ကိုယ်စားလှယ်ပေါ့နော်တာမတ်ကြီးနေရာမှာသူတို့အစားထိုးဖို့ဆိုရဲသူကိုကြတော့ဘသူ့ကိုရွေးထားလဲအရင်နှစ်ကသူပဲလားဘသူလဲရှင
်ဒီနှစ်မှာတော့ဘုံမူကြီးအောင်သူရင်ကိုတော့သူတို့ရဲ့ဒီစစ်ချမ်းမဲ့အုပ်စုရဲ့ကိုယ်စားလှယ်ဖြစ်တင်ထားပါတယ
်ဒီစစ်ကောင်စီဘက်ကရောကုလသမဂ္ဂမှာသူတို့ဝင်ရောက်လှုပ်ရှားနေတဲ့ခြေနေပေါ့နော်ဥမာဆိုလို့ရှိရင်ဘာပြောပြောမြန်မာနိုင်ငံမှာကြတော့ဟိုစစ်ကောင်စီကဆက်ပြီးတော့ဟိုရှိနေတဲ့ခါကြတော့ကုလသမဂ္ဂအေဂျင်စီတွေဘက်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်ရင်ဒီစစ်ကောင်စီဘက်ကတာဝန်ရှိသူတွေနဲ့ထိတွေ့ဆက်ဆံရရှိတယ်။နောက်ဟိုတလောကပဲဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြီးတော့မှသွားပြီးတော့ဒီကုလသမဂ္ဂအေဂျင်စီဘက်ကအကြီးအကဲတွေတွေ့ဆုံတာလို့ပေါ့နော်လူသားချင်းစာနာမှုကိစ္စတွေတို့ပေါ့နော်ဆိုတော့အဲ့လိုအပိုင်းနေလဲရှိနေတဲ့ခါကျတော့ဟိုကုလသမဂ္ဂရဲ့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ရက်တီလှုပ်ရှားနေတဲ့အပိုင်းပေါ့နော်။ဥမာဥတော်မိုးထွန်းကိုပဲအတိမတ်ပြုဖို့ဆိုတဲ့အလားအလာတွေကဖြစ်လာနိုင်ပါမှာရှိ
။ကျွန်တော်တို့ရဲ့ဒီပေါ့အမျိုးသားညီညွတ်ရေးအစိုးရဖက်ဖက်ကနိုင်ငံခြားရေးဝန်ကြီးတွေပေါ့လေ။မူဖာအဖွဲ့ကလည်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုကျွန်တော်ထိတွေ့ဆက်ဆံမှုတွေလုပ်နေတာတွေရှိတယ်။ အာကျွန်တော်နောက်တစ်ခုကကျွန်တော်မြေပြင်ကရောင်းရလေကျွန်တော်နိုင်ငံတကာအနေထားရမှာလေနိုင်ငံတကာမှာရှိရကျွန်တော်ရဲ့အင်အားစုတော်လိုင်းအင်အားစုတွေရလေတက်ဆိုင်ရအစိုးရတွေကိုအကြီးအကဲတွေကိုကျွန်တော်ကထိတွေ့ဆက်ဆံပြီးတော့ကျွန်တော်ပံ့ပိုးတော့တည်င်းချက်လက်တွေပေးပြီးတော့အာကျွန်တော်ဟိုပေါ်စူးစမ်းနေတာရှိပါတယ်ရှိတဲ့အတွက်သူတို့ဘက်ကလည်းသူတို့ကရက်တန်းနေမှာမဟုတ်ပါဘူးနောက်ဆုံးပေါ့ဒီစစ်ကြမ်းမဲ့အုပ်စုရဲ့အကြီးအကဲဆိုရင်မကြတိခင်ရဆိုတရုတ်နိုင်ငံကိုသွားခဲ့တယ်အာတရုတ်နိုင်ငံသွားခဲ့ပြီးတော့သူတို့ဆွေးနွေးခဲ့တာရှိတယ်အဲ့ဒါကလည်းဒီမီဒီယာတွေမှာတက်လာတဲ့ခါမှာလည်းဘာလဲဆိုတော့ဒီ UNGA ကိုပူစားဟိုတော့ကိစ္စအတွက်သူအဓိကထားပြီးတော့ပြည်နိုင်ငံကို approach လုပ်တယ်ပေါ့ချိတ်ကတ်တဲ့သဘောရှိတယ်ပေါ့သူတို့ဘက်ကလည်းစ조사နေတာဒါပြန်စ조사မှုကကျွန်တော်ထင်ပါတယ်ဒီချိန်ဒီခါမှာအရာမရောက်နိုင်ဘူးထင်ပါတယ်သူတို့ရဲ့မတရားအကြမ်းဖက်ဥပဒေမဲ့လောက်ရက်တွေနော်ဟိုတော့နောက်တစ်ခုကလူခွင့်ချုပ်ပေါမှုတွေနော်လူမျိုးတုံးတပ်ပြတ်မှုတွေဆင်ရဆွေးမှုတွေပေါ့အဲ့တာတွေကိုရောသူတို့စင်သေးကိုရောစိတ်တည်နေဖုံးလို့မရဘူးကမ္ဘာနိုင်ငံကြီးတည်းရအခုမီဒီယာဖြစ်မှာကျွန်တော်အားလုံး ID ဖြစ်ကြည့်မှာအားလုံးသိနေရတဲ့အတွက်သူတို့ရဲ့လှုပ်ဆောင်မှုကစ조사ပေမဲ့လည်းအရာမရောက်နိုင်ဘူးလို့ကျွန်တော်ထင်ပြီးတော့ကျွန်တော်တို့ရဲ့လှုပ်ဆောင်မှုတွေကျွန်တော်တို့ရဲ့ဒီထိတွေ့ဆက်ဆံမှုတွေကပကတိအရှိချင်တွေကိုကျွန်တော်တို့မြန်မာနိုင်ငံရဲ့အရှိချင်တွေကိုထင်ရစေပြီးတော့ပေါ်ပြနေရတဲ့အတွက်ကမ္ဘာနိုင်ငံအသီးသီးရောခူတန်ချက်ကောမဒီကုန်းနိုင်ငံကတော့နားလည်ပြီးတော့သူတို့မှန်မှန်ကန်ကန်ကျွန်တော်ဆုံးဖြတ်နိုင်မယ်လို့ကျွန်တော်အကျွေးမဲ့ယုံကြည်တယ်
။တမတ်ကြီးဦးကျော်မိုးထွန်းအနေနဲ့ကြတော့ဒီအခုကုလသမဂ္ဂအထွေထွေညီလာခံဒီဖွင့်ပွဲမှာအဖွင့်မိခိုးအနေနဲ့ဟိုသူ့ကိုပြောကြဖို့လေဟိုစီရင်ထဲမှာပါတယ်ဒါပေမဲ့သူကိုယ်တိုင်ကဒီမိခိုးပြောကြမဲ့အစီအစဉ်ကိုသူကိုယ်တိုင်ကဟိုဖြတ်ခဲ့တယ်ပေါ့နော်ဟိုသူကတကယ်တမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံကိုကိုစားပြုထားတဲ့တမန်ကြီးတအုပ်အင်းနဲ့ကုလသမဂ္ဂမှာရှိနေရတာနဲ့ပေါ့နော်ဘာဖြစ်လို့ဒီလိုမိကွန်းအထွေထွေညီလာခံလို့အရေးကြီးတဲ့ဒီကမ္ဘာခေါင်းဆောင်တွေပါလာပြီးတော့ပြောကြတဲ့အချိန်မှာမပြောဖို့ပေါ့နော်သူဘာလို့ဆုံးဖြတ်ခဲ့တယ်လို့မြင်လဲရှင
်ကျွန်တော်ကလကာရဲ့နောက်ပြန်မှာအများကြီးရှင်နေတယ်ရှိတာပေါ့လေရှိတဲ့အခါမှာကျွန်တော်တို့ဒီလိုလှုပ်ဆောင်တဲ့အခါမှာလည်းအဓိကအများတန်းသုံးနိုင်ငံကခုနပေါ့အဓိကအရေးပါတဲ့ခန့်ကန့်တာမှာပါတယ်ပေါ့ချိန်နဲ့6နိုင်ငံကတော့အရန်ပေါ့လေအခရန်ချက်ကောမဒီ9နိုင်ငံမှာပေါ့အဲ့လိုလုပ်တဲ့ခါမှာဒီလိုကျွန်တော်တို့ဟိုပေါ့တစ်ဖက်ကလည်းအပေးယူလုပ်တဲ့သဘောကြီးရှိကောင်းရှိမယ်နောက်တစ်ပြီးတော့ကျွန်တော်ညှိနှိုင်းတဲ့တိုင်ပင်တဲ့ဥစ္စာကြီးရှိကောင်းရှိမယ်ရှိတဲ့ခါမှာကျွန်တော်အပေးယူသဘောဆန်ဆန်လုပ်ရတာရှိရဲ့နောက်တစ်ခုကပေါ့ဟိုတာပေါ့ဒီလိုတရားဝင်ပေါ့ဟိုကုလသမဂ္ဂကဟိုတိတိကျကျတရားဝင်အတိအမှတ်ပြုတယ်လို့မလုပ်ခင်မှာအော်ဒါတွေကိုရှောင်ရှားတင်နေဆိုပြီးတော့နိုင်ငံကြီးတွေကပြောတဲ့ခါမှာအဲ့ဒီပုံမှာမူတည်ပြီးတော့တမကြီးဦးကျော်မိုးထွန်းကလည်းဟုတ်ပြီဒါဆိုရင်တော့ဟိုဒါကိုဒီကိုထွေထွေညီလာခံကြီးကအရေးကြီးပေမဲ့လည်းထွေညီလာခံမှာစကားပြောတာအရေးကြီးပေမဲ့လည်းတချို့ဥစားတွေမှာဟိုအပြန်လည်နားလည်မှုပေးပြီးတော့အပေးယူလုပ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ရတဲ့အပိုင်းတွေရှိမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဒါဆိုလို့ရှိရင်အခုဒီ credential committee ကနေပြီးမြန်မာနိုင်ငံကိုကိုစားပြုတဲ့ဒီကိုယ်စားလှယ်ကိုရွေးချယ်မဲ့ကိစ္စမှာတမ္မတ်ကြီးကိုပဲတရားဝင်ပေါ့နော်မြန်မာနိုင်ငံရဲ့ကိုစားပြုတဲ့ဒီကိုယ်စားလှယ်ဖြစ်ကိုကုလသမဂ္ဂကတရားဝင်ဆုံးဖြတ်မယ်ဆိုတဲ့လမ်းကြောင်းကဘာကြောင့်ပို့ပြီးတော့အရေးကြီးနေရလဲရှင
်ဒီနှစ်က3ချိန်တော့ရှိပါပြီတတိယချိန်မှာဖြစ်တဲ့အတွက်တခုခုကိုလည်းသူတို့ဆုံးဖြတ်နိုင်တယ်ပေါ့ဆုံးဖြတ်နိုင်တဲ့ကိစ္စမှာတော့ခုနဟိုဘက်ဟိုဘက်ပေါင်းဆောင်ကဖက်ဖက်ကကကျွန်တော်ကြည့်လိုက်တဲ့အခါမှာနိုင်ငံတကာအခင်းကြီးနိုင်ငံတကာအနေထားရဆိုရင်ကျွန်တော်တို့ရဲ့ဒီဒီမိုစီဘက်တော်သားတွေကအားတာနေတယ်အားတာနေတဲ့အတွက်ပေါ့ကျွန်တော်တို့ကဒီအချက်နဲ့ချက်ပဲတောင်းဆိုခြင်းနဲ့တစ်ချက်ကတကယ်လို့မှ3ချိန်မြောက်မှာပေါ့တမကြီးဦးကျော်မတော်ကုလသမဂ္ဂရင်တရားဝင်အတိမတ်ပြုပေးလိုက်ပါအဲ့လိုအတိအမှတ်ပြုပေးလိုက်ပြီဆိုရင်တော့ကျွန်တော်နောက်ထပ်ဟိုအခြားနှစ်စဉ်နှစ်စဉ်ကျွန်တော်တို့ဒီ credential committee မှာကြုံတွေ့ရမယ့်ကိစ္စတွေမကြုံတွေ့ရပဲလေကျွန်တော်တို့ဒီကတရားဝင်ကျွန်တော်ပြည်သူ့ဘက်တော်သားတာမကြီးဦးကျော်မတော်တရားဝင်ဖြစ်တယ်ဆိုတာကိုကျွန်တော်ကလိုချင်တယ်နံပါတ်၁ချက်တကယ်လို့မရခဲ့ဘူးဆိုရင်တော့ဒီဘုံနေပဲကြားနေပဲပေါ့ဒါဆိုသူတို့လည်းဒီ credential committee ကလည်းမဆုံးဖြတ်နိုင်ဘူးသူတို့ဆုံးဖြတ်ချက်တွေရတယ်သူတို့မှာအချက်လက်တွေကတိတ်နေတယ်ဆိုရင်ကျွန်တော်တို့ဒီကုလသမဂ္ဂအဖော်ရပါဒီဖားပေါ့လေနောက်နှစ်ကိုရွှေ့ဆိုင်းတဲ့တနစ်တာကာလမှာတာမကြီးကိုပဲဆက်ထားလက်ပြီးတော့ဒီဖားလုပ်ပြီးနောက်နှစ်ကိုရွှေ့ဆိုင်းလက်တဲ့ဥစ္စာပေါ့ဒါအနေဆုံးကျွန်တော်တို့အဲ့လိုဖြစ်စေချင်တယ
်မိုင်းကျင်းကနိုင်ငံမင်းများတင်ပြထားတာပါ UA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA internet စာမျက်နှာမှာလည်းအတွက်တခုဖတ်ရှုနိုင်ပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ဒီဘယ်နေရာကပဲဖြစ်တဲ့ VOA Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာ VOA မြန်မာပိုင်းစီစဉ်2023ခုနှစ် September လ25ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်လက်ပြီးကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများဆရှိတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အရင်ဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းနဲ့စကြအောင်ပါမြန်မာရေးဖြည့်ရှိမဲ့ဆိုရင်နိုင်ငံတကာအသိုက်အဝန်းအနေနဲ့အခြေအနေသစ်နဲ့ကိုက်ညီတဲ့နိလန်ကိုရှာဖွေဒေါ်လာရေးအင်အားစုတွေကြားမှာလည်းအခုထက်ပိုပြီးပူးပေါင်းဆောင်ရွက်မှုအကောက်အောင်ဆွေးနွေးညှိနှိုင်းတာတွေလုပ်ဖို့လိုအပ်တယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ထားကြပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းသုံးသပ်ချက်ကိုအလိမ္မာနဲ့အတူစောင်းပါရှင်ပြည်သွင်းနိုင်ကအခုလိုတက်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလက်ရှိအကျပ်တဲကနေစစ်ကောင်စီယုံထွက်နိုင်မလားအတွေ့အသည့်ပုံစံသစ်တူနဲ့ချင်းကပ်ရမယ်ຫນွေဥတော်လှန်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီဟာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကျပ်တဲတွေကနေယုံထွက်နိုင်မလားအခုလိုမေးခွန်းထုတ်တာကတော့ American ပြည်ထောင်စုငြိမ်းချမ်းရေး Institute USIB က2023ဩဂုတ်လ10ရက်နေ့မှာပေါ်ပြခဲ့တဲ့ဆောင်းပါးရဲ့ခေါင်းစဉ်ပဲဖြစ်ပါတယ် USIB ရဲ့အကြီးတန်းအကြံပေး Priscilla Clapp နဲ့ USIB နဲ့ Wilson Center တို့မှာအဲ့ပညာရှင်နဲ့ Global Fellow အဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းတို့ရေးသားတဲ့ဆောင်းပါးဖြစ်ပါတယ်မိကွန်းထုတ်မယ်ဆိုလဲထုတ်เสียပါပဲလက်တလောစီးရဲနိုင်ငံရေးစီးပွားရေးအခြေအနေအရရက်ကစစ်ကောင်စီအတွက်အတော်လေးဘေးကျနန်းကျအနေထားလို့ဆိုရမှာပါစီးရဲမှာလဲကာလကြာရှည်အထိုင်ချတတ်ဆွဲထားခဲ့တဲ့ရှည်တန်းစစ်မျက်နှာကစခန်းကုန်းတွေတစ်ခုပြီးတစ်ခုကြာရှုံးနေတာတွေ့ရသလိုထိန်းချုပ်နယ်မြေတွေလည်းတဖြည်းဖြည်းချင်းလက်လွတ်ဆုံးကျုံနေပါတယ်။တိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေအကြအဆုံးများနေသလိုတပ်ထိပ်ပိုင်းဗိုလ်ချုပ်တွေဒိုင်းမှုတွေစကခဓာတ်စခမှုတွေလည်းအပြောင်းအရွှေ့အဖြုတ်ထုတ်တွေများလာနေတာတွေ့ရပါတယ်။အနှစ်80ကျော်သက်တမ်းရှိတဲ့အခိုင်အမာဆုံး institution ကြီးလို့သမုတ်ကျညွှန်းဆိုကြတဲ့မြန်မာစစ်တပ်ထဲမှာအလှုပ်ရမ်းများနေပြီးတည်ငြိမ်မှုအကင်းမဲ့ဆုံးအနေအထားမျိုးကိုရောက်နေပြီလို့အကဲခတ်တွေကဆိုကြပါတယ
်စစ်ကောင်စီဟာနိုင်ငံရေးမှာလည်းတရားဝင်မှုမရပါဘူးပြည်သူကရွေးကောက်တင်မြှောက်ထားတဲ့အရက်သားအစိုးရစီကခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလက်နက်အားကိုနဲ့အာဏာကိုမတရားလုယူခဲ့တာကိုပြည်သူလူထုကလုံးဝလက်မခံပါဘူးတိုင်းရင်းသားပြည်သူတွေရဲ့မကြုံစဘူးကြီးမားတဲ့စက်ကျင်တော်လှန်မှုကိုစစ်ကောင်စီရင်ဆိုင်နေရတာပါအလားတူပါပဲစစ်ကောင်စီဟာနိုင်ငံတကာမှာလည်းအတိအမှတ်ပြုခြင်းမခံရပါဘူးအာဆီယံထိပ်သီးအစည်းအဝေးနဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးတွေမှာတက်ရောက်ခွင့်မရသလိုကမ္ဘာကူလာတပ်ကမှလည်းခုချိန်ထိစစ်ကောင်စီကိုအကူအစားပြုတဲ့အတိအမှတ်ပြုတဲ့နေရာမရပါဘူးအမေရိကန်ပြည်ထောင်စုကဆိုရင်မြန်မာစစ်ကောင်စီကိုတန်တမန်အစ်စ်ရှော့ချဆက်ဆံတာတွေ့ရပါတယ်ရန်ကုန်တန်ယုံမှာအမေရိကန်ကတန်မန်ကြီးအစ်စ်မထားတော့ပဲအစ်စ်နှိမ်ပြီးတော့တန်ယုံယာယီတာဝန်ခံတာထားရှိပါတယ
်စစ်ကောင်စီလက်ထက်စီးပွားရေးအနေအထားကတော့အထူးပြောစရာကိုလိုမယ်မထင်ပါဘူးဝင်ငွေတွေကြာစင်းအလုတ်ကင်တွေရှားပါကုန်စင်းလုံးတွေဇက်တိုက်တက်နေတာတွေကတက်တည်တရကပါပဲဘယ်လောက်တောင်အချိန်ကြီးဆိုးလဲဆိုလက်တလောအချိန်ကြီးမှာဆိုရင်ကုန်သွယ်ရေးကင်တဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖန်စီစစ်စစ်ရေးယူခံရတယ်လို့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းပို့ကုန်သွင်းကုန်လိုင်စင်ချပေးမဲ့လူလက်မှတ်ထိုးပေးမဲ့သူမရှိလို့လုပ်ငန်းရှင်တွေအခက်တွေ့နေပါတယ်။ရန်ကုန်စိတ်ကမ်းမှာကုန်စီအဝင်အထွက်ရတလောက်နီးပါးဖြစ်နေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။ပြောရရင်စစ်တပ်ကအာဏာသိမ်းလိုက်ချိန်ကစလို့လူမှုရေးစီးပွားရေးနိုင်ငံရေးအထိုင်အလုံးပြတ်သွားခဲ့ပါပြီ။ဒါကြောင့်လဲ USIB ဆောင်းပါးကစစ်ကောင်စီဟာဒီအကြက်တဲကနေယုံထွက်နိုင်မလားစစ်ကောင်စီဟာဒီအကြက်တဲကို ကြော်နိုင်မလားလို့မေးခွန်းထုတ်ထားတာပါပရစီလာနဲ့ရဲမျိုးဟင်းတို့တုံးသက်ရေးသားထားတာကိုလေ့လာကြည့်ရအောင်ပါအာနာသိန်းချိန်ကစလို့ရက်ဆက်ကြမ်းကြုတ်စွာဖိနှိပ်ချေမုန်းလာတဲ့စစ်ကောင်စီဟာသူရင်ဆိုင်နေရတဲ့အခက်အခဲအကျက်တဲတွေရော့ကျသွားစီဖို့ထိုင်းနိုင်ငံသားကြီးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံပေးခဲ့တယ်။ဒီလိုတွေ့ဆုံပေးတာဟာသူ့တပ်တွင်းကလူတွေကိုနှစ်သိမ့်မှုပေးတာဖြစ်နိုင်တယ်လို့စစ်ကောင်စီတရားဝင်မှုရရေးအတွက်နိုင်ငံတကာကိုတွေ့ဆုံဆွေးနွေးရေးဆိုတာနဲ့ဆွဲဆောင်လိုက်တာလည်းဖြစ်နိုင်ပါတယ်။အဲ့ဒီနှစ်ခုနဲ့ဒုတိယအကြောင်းရင်းကပိုဖြစ်နိုင်ပါတယ်။စစ်ကောင်စီဟာလက်ရှိအကျက်တဲကထွက်နိုင်ဖို့ဒေါအောင်ဆန်းစုကြည်နဲ့ LND ကတ်ကိုထုတ်သုံးခဲ့တာပါ။ဒါပေမဲ့ဒီလိုလှုပ်တာဟာစစ်ကောင်စီအတွက်ဘာမှအလုံးမဖြစ်ခဲ့ပါဘူ
းစစ်တကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အနေအထားနိုင်ငံရေးဖြစ်တည်မှုကပုံစံအစ်စ်ဖြစ်ပါတယ်အဲ့ဒီပုံစံအစ်စ်နိုင်ငံရေးကမြမနိုင်ငံရေးမှာစစ်တပ်ပါဝင်နေမှုအစုံသက်ရေး Federal Democratic နိုင်ငံထူထောင်ရေးနဲ့စစ်တပ်ဟာအရက်သားအစိုးရထိန်းချုပ်မှုအောက်မှာရှိရေးတို့ဖြစ်ပါတယ်စစ်ကောင်စီဟာမတူကွဲပြားတဲ့မျိုးဆက်တွေပါဝင်တဲ့ခေါင်းဆောင်တစ်တွေရဲ့ခုခံတော်လှန်မှုတွေနဲ့ရင်ဆိုင်နေရတာပါတရည်တလနဲ့ကအင်အားစုတွေနဲ့ PDF တွေရဲ့နေပြည်ထိတ်ချုပ်မှုပုံပုံကျဲပြက်လာတာနဲ့အတူစစ်တပ်ကိုလည်းပိုဖိအားပေးလာနိုင်တာတွေ့ရပါတယ်။အတိတ်ကရှိခဲ့တဲ့နိုင်ငံရေးပုံစံအဟောင်းမဟုတ်တော့ပါဘူး။အနာဂတ်နိုင်ငံတော်ဟာပုံစံအစ်စ်ဖြစ်ပါတယ်။စစ်တပ်လွတ်လာတဲ့2008ဖွဲ့စည်းပုံအောက်ကဖြည့်ရှင်းရေးဆိုတာပုံစံဟောင်းဖြစ်တဲ့အပြင်စစ်တပ်နဲ့အရက်သားအီလစ်တချို့ကြားဖြည့်ရှင်းလို့ရနိုင်တဲ့အချိန်ကာလမဟုတ်တော့ပါဘူး။ဒါအပြင်2011ခုနှစ်ကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာပြတ်သွားခဲ့ပါပြီ။ရှုပ်ထွေးတဲ့အခြေအနေကြီးချမှာလဲအရွေ့နေတယ်လို့ဆိုနိုင်ပေမဲ့အုတ်ချုပ်မှုပုံစံအစ်ပေါ်လာနေပါပြီ။အဓိကကြားတဲ့အင်အားစုတွေကတော့ NUG, EAO နဲ့ NUCC တို့ဖြစ်ပါတယ
်။ဆောင်းပါးရဲ့အဆုံးသတ်မှာပရစီလာနဲ့ရဲမျိုးဟင်းတို့ကမြမအရေးဖြည့်ရှင်းမယ်ဆိုရင်ထဲ့သွင်းစဉ်းစားတဲ့အဓိကအချက်၄ချက်ကိုဖော်ပြထားပါတယ်။အဲ့ဒီလေးချက်ကတော့စစ်ကောင်စီကနယ်မြေအများစုကိုမထိန်းထားနိုင်တော့တဲ့အပြင်အပေါ်စီးအနေထားရဖို့မဖြစ်နိုင်တော့ဘူး။2008ဖွဲ့စည်းပုံအောက်မှာ NLD နဲ့စစ်တပ်တို့ကြားမှာပဲဖြည့်ရှင်းရမယ်အချိန်ကာလမဟုတ်တော့ဘူး။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လည်းမြမအကြက်တဲကိုဘယ်လိုပါဝင်ကူညီဖြည့်ရှင်းပေးရမလဲဆိုတာအခြေအနေအစ်နဲ့ကိုက်ညီတဲ့နီးလန်းတွေကိုရှာဖွေပြီးအလုပ်လုပ်တင်တယ်။နောက်ဆုံးတစ်ချက်ကတော့တော်လိုင်းရင်အားစုတွေကြားမှာအခုတည်းပူပေါင်းဆောင်ရွက်မှုအားကောင်းစေဖို့ပိုပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ဖြစ်ပါတယ်။ပရစီလာနဲ့ရဲမျိုးဟင်းတို့ရဲ့ဆောင်းပါးကရှင်းပါတယ်။စစ်ကောင်စီကအတိတ်ကလိုနိုင်ငံကိုမထိန်ချုပ်နိုင်တော့ဘူး။အပေါ်စည်းအနေထားလည်းမရနိုင်တော့ဘူး။ဒီကနေ့အခြေအနေဟာအစ်စ်ဖြစ်တယ်။ဒါကြောင့်နီလန်ဟောင်းတွေစဉ်းစားဖို့အဟောင်းတွေနဲ့အလုံးမဖြစ်တော့ဘူး။ပုံစံသစ်နီလန်သစ်တွေနဲ့ချင်းကပ်ဖို့လိုတယ်လို့ဆိုထားပါတယ်။နီဂွန်ဂျိုအနေနဲ့ကိုလံဘီယာတက္ကသိုလ်ကနိုင်ငံရေးသိပ်ပံပါမောက္ခရှာရီဘာမန်ရဲ့မှတ်ချက်စကားကိုကိုးကားပေးရစီအဲ့ဒါကတော့အကြက်တဲတစ်ခုကိုအသုံးချနိုင်ဖို့ကအချက်နှစ်ချက်ပါပဲခင်ဗျားဘာဖြစ်ရှင်တာလဲဆိုတာတေချာသိဖို့နဲ့ဘယ်လိုလုပ်မလဲဆိုတဲ့နီလန်းကရှင်းလင်းနေဖို့ပါပဲတဲ့လက်ရှိမြန်မာ့နေဦးတော်လှန်ရေးရဲ့ပန်းနိုင်ကစစ်အာဏာရှင်စနစ်ချုပ်ငြင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရေးဆိုပြီးရှင်းရှင်းလင်းလင်းရှိတာမို့အဲ့ဒီပန်းနိုင်ကိုဘယ်လိုရအောင်သွားမလဲဆိုတာကတော့မေးခွန်းထုတ်เสียဖြစ်ကြောင်းပါခင်ဗျာ
ကိုပြည့်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းဖြစ်ပါတယ်အခုတော့ ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများအလှည့်ကိုရောက်လို့လာပါပြီဒီဘက်မှာတော့မြေရှားတပ်တို့ဈေးကွက်ပေါ်စစ်စစ်သုံးသပ်ထားတာကိုကျွန်တော်တို့နားဆင်ကြည့်ကြအောင်ပါ
ကချင်ပြည်နယ်ကမြေရှားတူးဖော်မှုတွေရန်နာလိုက်လို့တရုတ်မြေရှားဈေးကွက်မှာကြေကြရိုက်နေပါတယ်ပြီးခဲ့တဲ့ဩဂတ်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်တွေကိုထင်ရှားတွေ့ရပါတယ်တစ်ချိန်တည်းမှာပဲလက်ဘရောင်းတောင်ကျင်းနီစီမံကိန်းကဝမ်ပေါင်ကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုကြီးထွားနေပါတယ်တစ်ဖက်မှာလည်းအွန်လိုင်းလိမ်လည်ကိန်းတွေကိုနှိမ်နှင်းဖို့ရောက်ပိုင်းခြေဆိုင်တိုင်းသာလက်နက်ကိုင်အဖွဲ့တွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်စစ်ကောင်စီကစစ်ဆီးလာတဲ့အတွက်ကချင်ပြည်နယ်ပန်ဝါဒေသကမြေရှားတပ်ထုတွေကိုယာယီပိတ်ထားလိုက်ရပြီးတရုတ်မြေရှားဈေးကွက်ကိုပါကြေရိုက်နေပါတယ်။ တဘာဝပတ်ဝန်းကျင်တက်ရောက်မှုတွေကိုစစ်ဆေးမှဖြစ်တဲ့အတွက်ဩဂတ်စ်လနောက်ဆုံးပတ်ကစပြီးပိတ်ထားလိုက်တာပါဒီအခြေအနေတွေကြောင့်တရုတ်မြေရှာဈေးကွက်မှာနှစ်နှစ်နီးပါးအတွင်းဈေးနှုန်းတွေစံချိန်တွေမြင့်တက်သွားပါတယ် ISD မြန်မာကပြုစုထားတဲ့ချက်လက်တွေအရအခုနှစ်9လတာအတွင်းမြန်မာကတရုတ်နိုင်ငံကိုမြေရှာတပ်ထုတင်ပို့မှုတန်ဖိုးကအမေရိကန်ဒေါ်လာတန်900နီးပါးရှိခဲ့တာပါဒါဟာတရုတ်နိုင်ငံကမြေရှားတင်သွင်းမှုတန်ဖိုးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်စစ်ကောင်စီကတော့မြေရှားတူးဖော်မှုတွေကိုတရားဝင်ခွင့်ပြုထားတာမရှိဘူးလို့ပြောထားပါတယ်စကိုင်းတိုင်းကလက်ဗရောင်းတောင်ဂျင်းဒီစီမံကိန်းလုပ်နေတဲ့ဝမ်ပေါင်းကုမ္ပဏီရန်စီကုမ္ပဏီနဲ့ဒေသခံပြည်သူတွေအကြားတင်မာမှုတွေပြန်လည်ကြီးထွားနေပါတယ်စီမံကိန်းအရှိတ်ဘက်ကဝမ်မေးရွာဟောင်းမှာစစ်ကောင်စီတပ်ရဲ့အကူအညီနဲ့မြေယာတိုးချဲ့တင်ယူတာတွေဝမ်ပေါင်းကုမ္ပဏီကလှုပ်လာတာကြောင့်ပါဒါကြောင့်ဒေသခံပြည်သူတွေရဲ့ဆန္ဒပြမှုတွေ6ကြိမ်ထက်မနည်းရှိခဲ့ပါတယ်တစ်ဖက်မှာတော့မကွေးတိုင်းငပဲမြို့နယ်ကတရုတ်မြန်မာတပ်ငွေ့ပိုင်လမ်းဆောင်စစ်ကောင်စီစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တခုကတိုက်ခိုက်ခဲ့ပါတယ်တရုတ်နိုင်ငံသားရေးဝန်ကြီးဟောင်းမစ္စတာချန်ကန်ရဲ့နေပြည်တော်ခီးစဉ်နောက်ပိုင်းဓာငွေပိုက်လိုင်းနဲ့ကျင်းနီစီမံကိန်းဆောင်စစ်ကောင်စီတပ်တွေတိုက်ခိုက်ခံရတာ၄ချိန်ထက်မနည်းရှိခဲ့ပါတယ်။နေဆက်ဒေသကအွန်လိုင်းနေလေဂိုင်းတွေကိုနှိမ်နှင်းဖို့ဝါကိုကန့်နဲ့မိုင်းလာဒေသအာနာပိုင်တွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်။ပူးပေါင်းဆက်ဆင်ရေးလုပ်ပြီးပြည်မှုကျုံ့သူတရုတ်နိုင်ငံသား1500နီးပါးကိုဖမ်းဆီးတာတရုတ်နိုင်ငံစီပြန်လွှဲခဲ့တာပါ။တရုတ်ထိုင်းနဲ့လာအိုကသုံးနိုင်ငံတန်မတ်တွေရန်ကုန်မြို့ကတရုတ်တန်ယုံမှာဩဂတ်စ်လအတွင်းတွေ့ဆုံပြီးရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းမှုဆွေးနွေးခဲ့ပါတယ်။တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတောင်ပိုင်းစစ်ဒေသဒုတိယဌာနချုပ်မှလည်းနေပြည်တော်ကိုလာရောက်ပြီးတရားဥပဒေစိုးမိုးရေးသင်တန်းပေးဖို့စစ်ကောင်စီနဲ့ဆွေးနွေးခဲ့ပါတယ်။တရုတ်ပြည်တွင်ဖိအားပေးမှုတွေကြောင့်ရာဇဝတ်မှုတွေနှိမ်နှင်းရေးတရုတ်အစိုးရကအရှိန်မြှင့်လာတာပါ။
ISP မြန်မာရဲ့သုံးသပ်ချက်ဖြစ်ပါတယ်အခုတော့မြန်မာပြည်ကပေးစာများအလဲပါ VOA ကိုပြဖို့ကြတဲ့ပြည်သူတွေရဲ့ရင်ဖွင့်လွားတွေအကြံပြုချက်တွေကိုမအေးသန္တာကျော်ကအခုလိုစုစည်းတင်ပြထားပါတယ
်ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှိမြတ်ရှင် VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာညချမ်းမာဗီယိုကအကူမများရေဒီယိုကတော့အမြဲတမ်းနားထောင်နေပါတယ်စာဘလို့ပို့ရမှန်းမသိလို့စမ်းပို့ကြည့်တာပါရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်ကဗီယိုကအကူမတွေအားလုံးစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါတောင်းပေးရဲ့ဆုနဲ့ပြေပြရစေနော်အခုစာရောက်ကြောင်းမက်ဆန်ဂျာကနေပြောလဲစာပြန်ရေးထားပါတယ်အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်view အစီအစဉ်တွေကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ view ရေညာတိုင်းနားထောင်ဖြစ်ပါတယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါ view ကိုကျေးဇူးတင်ပါတယ
်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျမတို့စီကထုတ်လွှင့်တင်ဆက်ပေးတဲ့အစီအစဉ်တွေကိုကြည့်ရှုပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေဒီမှာနောက်ထပ်တစ်ယောက်ကတော့သူနာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်ကျမလည်းအတန်မထွက်တက်လို့ဒီသောရရှင်သူ့စာကိုကျမပြန်ကြားပေးရဲဆိုတာတော့သိမှာပါနော်သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ကျပါတယ်ကျွန်တော်က 1BS မော်တော်ယဉ်မှုပါ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လည်းယဉ်ပွင့်ကျပါတယ်ကျေးဇူးပါ VOA ရေ
ဟုတ်ကဲ့ပါကျမတို့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုချီရှိပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါလေရှင်ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုဒ
တင်ပြသွားတဲ့မဲဆောင်မျိုးပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောင်မျိုးအဲ့လိုမျိုးမဲဆောင်မျိုးတနေရာထဲမှာမူတည်ပြီးတော့လုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့ကျွန်မအစီအစဉ်တင်ဆက်တဲ့မညညလွင်ကိုပြောထားပါမယ်လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်ကျေးဇူးအထူးတင်ပါတယ်တော်ရှင်တရားဥကျော်ဝင်းဆိုတဲ့တော်ရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြစ်ကြပေးခြင်းပါတယ
် VOA ရေးနေ့စဉ်သတင်းကြင်ညာတဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပြိသက်အတွက်တော့မလိုဘူးထင်ပါတယ် VOA အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါသလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီ။အရင်ကမတွေ့ဘူးပါဘူး။ပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါ။အမြင်ကိုပြောပြတာပါ။နေ့စဉ်အားပေးလျက်ပါ
။ဟုတ်ကဲ့ပါဦးကျော်ဝင်းကြီး။တခြားသောရရှင်တွေလည်းအလားတူမေးခွန်းတွေမေးလာတာရှိလို့ကျွန်မတစ်ခါကပြန်ဖြေပေးပူပါရနော်။ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။အခုတော့ကျမတို့ရဲ့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ထောင်စုကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လေကျမတို့ VOA ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတော့ telephone နဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီးတော့ radio အဖွဲ့သားတွေသတင်းတင်ဆက်ပုံကို camera တွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာ radio ထုတ်လွှင့်တာကိုနည်းနည်းရှင်းပြခြင်းပါတယ်ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လေဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ခလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျွန်တော်တို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါရင်အခုကင်မရာတွေနဲ့ရိုက်နေတာမလို့တချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရည်မျက်နှာငယ်နဲ့ပဲပြကြတာပါတကယ်ကတခုခုအပြောင်းလဲလုပ်တော့မယ်ဆိုရင်ကျွန်တော်တို့လက်ကို 3-5 စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြင်ရနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ကဆိုရင်အထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုပြင်ရနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်အခုဟာရေဒီယိုထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေးရတာဖြစ်ပါတယ်ရေဒီယိုထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါတယ်ရှင်နောက်ထပ်ရေးလာတဲ့သောရရှင်ကလည်းလေးလေးဆိုတဲ့သောရရှင်မှာနှစ်တည်းအကြာကြီး VOA ကိုနားဆင်ခဲ့သူဖြစ်ပါလေတဲ့
မင်္ဂလာပါ VOA ကျွန်တော်စာရေးမယ်ရေးမယ်နဲ့အသက်48နှစ်ရှိသွားပါပြီစာလည်းတစ်ခါမှမရေးပြစ်ပါဘူးကျွန်တော်ညစဉ်ညတိုင်းတော့နားထောင်ပြစ်ပါတယ်ကျွန်တော်ဝင်းဖေပါဆိုတဲ့ခေတ်ကလေးကပါ VOA ကမရေးတန်တာကျော်ကသောတာရှင်တွေစာရေးကြပါအောင်ဆိုလို့စာရေးလိုက်ပါတယ် VOA ရဲ့သတင်းမှန်တွေကိုလည်းဆက်လက်အားပေးနေမှာပါကျမ်းမာချမ်းသာကြပါစေ VOA ရေး
ဟုတ်ကဲ့အသက်48နှစ်သောရရှင်စာရေးကြပါအောင်လို့ပြောရကြတော့နှက်တော့ပါပြီနော်စာရေးတာကျေးဇူးတင်ပါတယ်ညစဉ်ညတိုင်းနားထောင်ပါတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်နားထောင်နေဆိုလို့ကျမတို့ရုပ်မြင်သံကြားသတင်းတွေကိုလည်းတင်ဆက်ပေးနေတာကြည့်လို့ရရင်ကြည့်ကြည့်ပါအောင်နော်ဂျူရုကနေဖန်ယူနာစင်မှုအဆင်မပြေရင်ဖုန်းကနေပြီးတော့လဲ Facebook တို့ YouTube တို့ဒီလိုမျိုးလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့ကြည့်လို့ရပါတယ်ကျမတို့အဲ့နေရာတွေမှာဓာတ်ရရောနောက်ပြတ်မှအားရင်လဲနောက်အားတော့မှပြန်ကြည့်လို့ရတာရောတင်ထားပေးပါတယ်ကျမရွှင်လန်းပါစေကြောင်းလဲဆုတောင်းပေးကြပါတယ်ရှင်အခုဆက်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင်ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူးဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါတယ်မြန်မာပြည်သူတွေရဲ့အတန်ကိုကဘာကတည်အောင်လှူဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါတယ
်ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေတာဟာအလွန်ဝေးသည့်ခေါင်းလန်းတဲ့ဒေတာပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းဒေတာရောက်တဲ့ဒေတာဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခင်းနှောက်ကြကြံနေကြတာကြားပါပြီအခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုးပြီးခက်ခဲသွားပါတယ်အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းသုံးလို့မရတော့ပါဘူးမြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တစ်ပတ်လောက်ကြာပါတယ် ဒိုင်ဒေတာကနေဟာစာဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီ။ဝင်ငွေလည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်။စေဝါတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်းလာပြန်ပါတယ်။အခုအချိန်နေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်နေထက်တောင်ဆိုးနေပါတယ်။ဒါကိုကဘာကသိအောင် VOA ကနေတဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ။ May God bless you VOA
ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်။အခုအချိန်ဒီမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လဲအခြေအနေကခါတိုင်းတဲ့အထူးပိုပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်။သရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။အားလုံးအဆင်ပြေကောင်းမွန်တဲ့နေ့တည်းပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ဘာလို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော် VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි ။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။ print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambi's ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါတယ်။ကျမဧတနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်တို့ရရှင်နေအားလုံးဘေးရန်နေရခင်ရှင်ရွှင်လန်းချမ်းမြေကြပါစေရှင
်ဒီမှာပြည်မပေးစာတွေကိုမဧတန်ကျော်ကတင်ပြပြန်ချပေးခဲ့တာပါအခုဆက်ပြီးအရင်ပတ်ကကဘာတလောထူးခြားတဲ့သတင်းလေးတွေကိုထပ်မံပြီးတင်ပြပေးပါမယ်ဂျော်ဒန်နိုင်ငံမှာအင်ဂျင်မပါတဲ့ဒီဇိုင်းဆိုင်ကားပြိုင်ပွဲဂျာမနီနိုင်ငံကကလေးနှစ်ယောက်အမေရဲ့ Q ပက်ကြီးအကြောင်းမျှဝေမှုစကော့တလန်ကဒန်နာရီတဲကရေနကားကြီးရှာဖွေပွဲတွေကိုကျွန်တော်တို့တင်ပြမှာပါဒီလိုထူးခြားစမ်းပြတဲ့သတင်းတွေကိုကိုဝင်းခတ်မောင်နဲ့မတ်ဤတန့်စင်တို့ကစူးစီးတင်ဆက်ထားပါတယ
်ဂျော်ဒန်နိုင်ငံရဲ့မြို့တော်အာမန်မှာတော့အင်ဂျင်မပါကိုပိုင်ဒီဇိုင်းထွင်ထားတဲ့ပုံစံဆန်းကားပြိုင်ပွဲကျင်းပခဲ့ပါတယ်စက်တင်ဘာ10ရက်နေ့က Red Bull ကျွမ်းကုမ္ပဏီကဦးစီးကျင်းပတဲ့အင်ဂျင်မဲ့ကားပြိုင်ပွဲမှာအသင်းပေါင်း40ပါဝင်ခဲ့ကြပြီးပွဲကြီးပရိသတ်တွေကလည်းအားပါတရအားပေးခဲ့ကြပါတယ်2022ကမ္ဘာဖလားဘောလုံးပွဲမှာလက်ရွေးစင်ဆုတ်ခူးသွားတဲ့အာဂျင်တီးနားဘောလုံးသမားလီယိုနယ်မက်ဆီကိုအားကျတဲ့ဂျော်ဒန်ကားမောင်းသမားအာမက်မဲလ်ကာဝီလည်းပါဝင်ခဲ့ပါတယ်တမိုင်းတစ်ချောင်းအကောင်းဆုံးလို့အထိပ္ပယ်ရတဲ့ Greatest of All Time ကိုအတိုကောက် GOAT GOAT လို့ခေါ်တာပါမက်ဆီကသူ့အတွက်ဂုတ်အကောင်းဆုံးကစားသမားလို့သတ်မှတ်တဲ့အတွက်အင်္ဂလိပ်လို GOAT GOAT စိတ်ပုံစံကားဒီဇိုင်းဖန်တီးခဲ့တာလို့သူကပြောပါတယ်အင်ဂျင်မဲ့ကားတွေကိုကိုယ်စိတ်ကြိုက်ဒီဇိုင်းဖန်တီးထားပြီးပြိုင်မောင်းတဲ့အခါမှာလဲကားမမောက်အောင်မောင်းရတာပါအခက်ခဲတွေကိုကြောရှောင်းတိန်ရင်ပန်းနိုင်ကိုအမြန်ဆုံးဝင်နိုင်အောင်ပြိုင်ကြရတာလဲဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံကလူမှုကွန်ရက်ပေါ်မှာထင်ရှားတဲ့သူအွန်လိုင်းဆယ်သည်တယောက်က KU ဘက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးရင်းနဲ့စီးပွားရှာနေပါလေအမွေးလည်းမကျွတ်အတန်လည်းမဆူအလုပ်ရှုပ်လဲတက်တာတွေ KU ဘက်ကြီးတွေကိုအိမ်မွေးတွေ့ဆန်အဖြစ်မွေးခြင်းတပေများလာနဲ့အမျှဘက်ကြီးအကြောင်းသိကောင်းစရာသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာလေးပြည့်သက်တူလာပါလေဂျာမနီနိုင်ငံမြူနစ်မြို့အခြေဆိုင်ခရစ်ဘတ်ကလီးဆိုတဲ့ကလေးနှစ်ယောက်အမေကဝါနာအရသူ့ရဲ့အိမ်မွေးတွေ့ဆန်တွေအကြောင်းဗီဒီယိုဘလော့တင်ခဲ့ပြီးတဲ့နောက်မှာပရိသတ်တွေတိုးလာတာပါသူ့ရဲ့သားအကြီးရဲ့အကျဉ်းပြုချက်အရ TikTok လူမှုကွန်ရက်အကောင့်ဖွင့်ခဲ့ပြီးတော့ညာတွင်ချင်းပင်ပရိသတ်အယောက် 3,000 ရရှိခဲ့ပါတယ်အခုတော့သူကပက်ကြီးပညာရှင်ဖြစ်နေပါပြီပက်ကြီးတွေကိုမျိုးပွားပြီးတော့ online ဈေးဆိုင်ကလေးတစ်ဆင့်ပက်ကြီးအကောင်ငယ်လေးတွေကိုရောင်းချပေးနေပါတယ်ဆယ်လမလောက်ရှိတဲ့ပက်ကြီးကအစခရုပက်ကြီးအရွယ်ဆုံးကိုကုန်တင်ကိုယ်တော်ယုံတစ်ခုထဲမှာထားပြီးတော့မျိုးပွားနေတာအခုဆိုရင်အကောင့်9000လောက်ရှိသွားပါပြီ တက်ဆူတုံးကအနုပညာဘာသာရပ်ကိုလေ့လာခဲ့ပြီးတော့ဂီတပညာရှင်အဖြစ်နာမည်ကျော်ကျင်ခဲ့တဲ့ခရစ်ဘက်ကလီတယောက်အခုတော့ခရုပက်ကြီးလုပ်ငန်းနဲ့အွန်လိုင်းဆယ်လီအဖြစ်လူမှုကွန်ရက်ပေါ်မှာနာမည်ကြီးနေပါပြီ။ခရုပက်ကြီးတွေကိုအိမ်မွေးတွေးဆန်အဖြစ်မွေးနေ။သူတို့အတွက်အစားဘလို့ကြွေးရမလဲ။သူတို့နေထိုင်ဖို့တင့်တင့်နဲ့စူထိုင်းစားဘလောက်ရှိတယ်လဲ။ကလေးတွေအတွက်ဆိုရင်ဘလို့ပက်ကြီးမျိုးကိုစဝင်ရကောင်းမလဲဆိုတဲ့အကြောင်းအရာတွေကိုအွန်လိုင်းပေါ်ကနေတဆင့်သူကမျှဝေပေးရင်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါလိမ့်။အခုတော့သူ့ရဲ့လုပ်ငန်းလေးကြီးထွားလာတာဖြစ်တာကြောင့်အချိန်ပြည့်ဝင်တဲ့တရားနဲ့တခြားအကူတွေပါခံထားရပါတယ်ရှင်။
တောင်ပိုင်းက Tilburg မြို့မှာတော့စပယ်နေတဲ့ Sandy Ray ထောင်ချီစူဝေးပွဲကိုဩဂုတ်လနောက်ပိုင်းမှာနှစ်ဆင်ကျင်းပလည်ရှိပါတယ်။ကမ္ဘာမှာလူဦးရေရဲ့100ဂိုင်နှုန်းကနေ200ဂိုင်နှုန်းလောက်ပဲငွေကိုစပယ်နေအောင်ပေါက်တာပါ။ဂျင်ဂျာမလေးရှားဂျင်းရဲ့ပန်းနေရောင်ကိုဆွဲပြူပြီးဂျင်ဂျာလို့ခေါ်ကြတဲ့အနီရောင်ငွေကိုစပယ်ရှိသူတွေကအသားဖြူရက်ကြပြီးမျက်လုံးရောင်လည်းဖျော်တတ်ပါတယ်။နေရောင်ကခရမ်းလွန်ရောင်ကြီးထိလွယ်တာကြောင့်နေလောင်လွယ်ပြီးဖဲချောက်ပေါက်တတ်သူတွေလည်းဖြစ်ပါတယ်။ဂျင်ဂျာစပင်ရှိသူတွေကဥရောပအမြောက်နဲ့အနောက်မြောက်ဒေသကဆင်းသက်လာတာဖြစ်ပါတယ်။ငကိုစပင်အနီးရှိသူတွေကကမ္ဘာလူနည်းစုဖြစ်တာကြောင့်တချို့တွေဆိုရင်ကျောင်းမှာစားနောက်ခံရတတ်တယ်လို့ဒီပွဲကိုတက်လာသူဂျင်ဂျာတယောက်ကပြောပြပါတယ်။ဒီပွဲကိုရောက်တော့ကိုစပင်နဲ့တူတဲ့သူရုပ်ဆင်းတဲ့သူတွေအတူရှိနေရတော့တယောက်ထဲအတီးကျန်တယ်လို့မခံစားရတော့ဘူးဆိုပြီးသူကပြောပါတယ်ခင်ဗျာ။
စကော့လန်ရဲ့ Loch Ness ရေကျူရေကန်ကြီးရဲ့မှာရှေးဟောင်းတန်တားရီတဲကရေနဂါကြီးရှာဖွေပွဲကိုဩဂုတ်လနောက်ပိုင်းတော့အကြီးအကျယ်ကျင်းပခဲ့ပါလေ။ Loch ဆိုတာကတော့စကော့လန်ဘာသာစကားနဲ့ရေကျူရေကန်လို့အဓိပ္ပာယ်ရပါလေ။ဒါကြောင့် Loch Ness ရေကျူရေကန်ထဲမှာလေပင်းရှည်ပြီးတော့ရေပေါ်မှာဘိုးတပုတ်တဲ့မင်းပေါ်လာတက်တဲ့ရေသရဝအကောင်ကြီးရှိတယ်ဆိုပြီးတော့ယူဆထားကြသူတွေက250ကျော်အတွင်းမှာအကြီးဆုံး Loch Ness Monster ရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာပါကျင်တဲ့သူတွေအယောက်တရာလောက်ကညှိထီးတဲ့ကန်ရီထဲမှာ Loch Ness Monster အကောင်ကြီးကိုရှာနေကြတာဖြစ်ပြီးဒီလိုရှာပုံတော့ဖွင့်ပွဲကို online ကနေတဆင့်ဓာတ်ရိုက်စောင့်ကြည့်ကြသူတွေကလည်းအယောက်300လောက်ရှိခဲ့ပါတယ်။လော့ကက်စီကံပေါ်ကနေအနီးအောက်ရောင်ရောင်ကြီးတုံးပြီးတော့ကင်မရာတွေတက်ထားတဲ့ဒရုန်းရင်တွေပြန်တန်းပြီးတော့လဲရှာဖွေခဲ့ပါတယ်။တချို့ဆိုရင်လည်းရေအောက်အသံဖမ်းဆက်တွေတုံးပြီးထောင်လန်းခဲ့ကြပေမဲ့လည်းရှာလို့မတွေ့ခဲ့ကြပါဘူး။ Loch Ness Monster တကယ်ရှိမရှိ DNA မျိုးဗီဇာတုံးပြီးတော့သိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေခဲ့ရမှာတော့ဒီအကောင်ကြီးကဒိုင်နိုဆောလိုအကောင်ကြီးမဟုတ်ဖ ೇನೆ အီယာမငရှင်ကြီးဖြစ်နိုင်တဲ့အကြောင်း2019လုံးကတော့သိပ္ပံပညာရှင်တွေကသုံးသပ်ခဲ့ကြပါတယ်ရှင်
သူကြဆံပြသတင်းတွေကိုမိုက်တန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ခဲ့ကြတာပါအခုတော့သတင်းကြည့်ချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ
်ယူကရိန်းနိုင်ငံတောင်ပိုင်းခါဆန်ပီနယ်ထဲမှာတနင်္လာနေ့ကရုရှားတိုက်တွေတိုက်ခိုက်မှုကြောင့်လူ2ဦးသေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးအလက်ဇန်ဒရာပိုကူတင်ကပြောကြားလိုက်ပါတယ်ခါဆန်ပီနယ်ကဘလတ်စလပ်မြို့မှာအမျိုးသမီးတဦးတေဆုံးခဲ့ပြီးရဲတူပါဝင်3ဒဏ်ရာခဲ့တာပါ။လပ်မြို့မှာတော့ရုရှားတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကနေအသက်68နှစ်အရွယ်အမျိုးသားတဦးတေဆုံးခဲ့ရပါတယ်။တချိန်ထဲမှာပဲရုရှားကနေအတင်းခေါ်ဆောင်သွားတာကိုခံရတဲ့ယူကရိန်းကလေးငယ်ပေါင်း2000နီးပါးတဲ့ကအယောက်400လောက်ပဲယူကရိန်းကိုပြန်ပြီးရောက်လာသေးတယ်လို့ယူကရိန်းသမ္မတကတော်ကအမေရိကန်အထံလွှင့်ဌာနကိုပြောကြားခဲ့ပါတယ်။မနေ့ကဆန္ဒပြပွဲတွေရဲ့နှစ်ပတ်လည်အဖြစ်နဲ့ဆန္ဒပြမယ်ပွဲကိုပြတ်မှတ်ထားပြီးတိုက်ခိုက်မယ် IS စစ်တပ်ကြအဖွဲ့တွေနဲ့ဆက်နွယ်နေသူ28ယောက်ကိုဖမ်းဆီးလိုက်တယ်လို့အီရန်ထောက်လှမ်းရေးဝန်ကြီးဌာနကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin ဟာတနင်္လာနေ့ကအာဖရိကအရှေ့ဘက်ကဂျဘူတီနိုင်ငံမှာဂျဘူတီခေါင်းဆောင်တွေအပြင်ဆိုမာလီယာသမ္မတနယ်ပါတွေ့ဆုံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဂျဘူတီနဲ့အာဖရိကတမကတက်တွေနဲ့လက်တွဲပြီးတော့ဆိုမာလီယာအတွက်ကူညီရအတွက်ဂုဏ်ယူတယ်လို့ပြောပါတယ်။ကမ္ဘာတစ်လုံးမှာကာလဝံရကဖြစ်ပွားမှုတိုးလာနေတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးလိုက်ပါတယ်
။သတင်းကြေကျုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးကြတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုက ကိုရဲမောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတွေကတော့ဇူဘဲအယ်တယက်နဲ့ခီလီယာဝီလျံဆုတ်ဖြစ်ကြပါတယ်။ VOA American အတန်ရဲ့မနက်ပိုင်းစီစဉ်တွေကိုမနက်6:00ရနေ9:00ထိလိုက်ဒိုမီတာ24.50 နဲ့လိုက်လာမီတာ190အပြင် VOA ရဲ့ Internet ဆာမျက်နှာနဲ့ Facebook ကနေတိုက်ထုတ်လွှင့်ပေးခဲ့တာပါ။ခုလိုနားဆင်တဲ့အတွက်မြောအပြည်သူပြည်သားအားလုံးကိုကျေးဇူးတင်ပါတယ်။ဘေးအန္တရာယ်ကင်းပြီးကျန်းမာရွှင်လန်းကြပါစေ။ကျွန်တော်တမောင်သားပါ
This program has come to you from the Voice of America.